Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာအပြားပြားနဲ့ပြည့်စုံနေမယ်နဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2019ခုနှစ်မေလ18ရက်တောက်ချာနေမနေ့ပဲအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30-40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကအစည်းအဝေးတွေကိုတောင်းဝင်းတင်ဆက်မှာပါ
ကျွန်တော်ကျောင်းလင်းမှာမတ်မြတစဉ်အောင်တဲ့သူနိုင်ငံတကာသတင်းတွေကိုတင်ပြသွားဖို့ရှိပါတယ်အမေရိကန်လူဝင်မှုကြီးကြပ်ရေးစနစ်တစ်ခုလုံးကိုအောက်ခြေကအစပြုပြင်ရေးသမ္မတထရန့်ကကြီးကြပ်တွန်းအားပေးနေတယ်ဆိုတဲ့အကြောင်းပါကစ္စတန်ရဲ့နိုင်ငံတစ်ခုကိုသူတို့ရဲ့ခြေကုပ်နေရာတစ်ခုအဖြစ် IS သွေးကြွတွေကကျင်ညာလိုက်တဲ့အကြောင်းနဲ့ဥရောပသမဂ္ဂနဲ့မြန်မာအရာရှိကြီးတွေဘယ်ဂျီယံနိုင်ငံမှာပထမဆုံးချိန်တွေ့ဆုံပြီးတော့မြန်မာရေးဆွေးနွေးတွေ့ခဲ့ကြတဲ့အကြောင်းစာတွေကိုကြားရမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရကစီရင်အင်အားသုံးနီးဗျူဟာရဲ့အလားအလာနဲ့ပတ်သက်တဲ့သုံးသပ်ချက်မှာတော
့ It's not a bad thing for a president to be a little bit of a peacenik even though you don't really think of President Trump as being a soft guy.
ဒီနေ့ဒီမှာတင်ပြသွားဖို့ရှိပါတယ်။တက္ကသိုလ်မြန်မာစစ်ဘုတ်ချုပ်တွေကိုပြစ်မှတ်ထားပိတ်ဆို့မဲ့ကုလသမဂ္ဂရဲ့အစည်းအဝေးမှာနိုင်ငံသားယင်းနီမြို့နယ်သူတွေဘယ်လိုကြားညံ့နိုင်တယ်လဲဆိုတဲ့အကြောင်းနဲ့ကော့ခ်ဆက်ဘဇာဒုက္ခသည်စခန်းကိုမလေးရှားကာကွယ်ရေးဒုဝန်ကြီးလာရောက်လည်ပတ်တာဘာကြောင့်လဲနန်းတက်လာတဲ့ထိုင်းပြည်သစ်ကပေးတဲ့လူငင်းချမ်းသာခွင့်မှာမြန်မာအကျဉ်းသားတွေရောပါရလာစတဲ့အကြောင်းအရာတွေနဲ့အတူနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်နေနဲ့မမ်းမြတဲ့စင်အောင်တို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်တစ်ခုလုံးကိုအောက်ခြေကအစပြုပြင်မှုသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့စီစဉ်တရားကိုမနေ့တုန်းကကန့်လန့်လိုက်ပါတယ်။အခုလိုကန့်လန့်တဲ့လူဝင်မှုကြီးကြပ်ရေးစီစဉ်ကမျက်မျက်တရတာလည်းရှိမယ်၊ခက်လဲမှီမယ်၊တရားဝင်မှုလည်းရှိမယ်လို့သမ္မတထရမ့်ကဆိုပါတယ်။ဒါပေမဲ့လည်းဒီစီစဉ်ကိုလွှတ်တော်ကနေပြီးတော့အတည်ပြုချက်ရနိုင်ဖို့ကတော့အခွင့်အလမ်းတော်တော်နည်းနေတာပါ။လို့တော့အတွင်းကဒီမိုကရက်ရောရီပပ်လစ်ကန်မတ်တွေထဲမှာပါသမ္မတထရန့်ရဲ့အစည်းအဝေးကိုသဘောမကျတဲ့သူတွေရှိနေပါတယ်။အမေရိကန်ပြည်ဝင်ခွင့်ရဖို့ကန့်ဆန်းမဲ့စနစ်နဲ့လှုပ်ဆောင်တာဟာအမေရိကန်ပြည်ထောင်စုကိုတကယ်အကျိုးကျေးဇူးပြုနိုင်မဲ့အရေးသွေးရှိတဲ့သူတွေရဲ့အခွင့်အလမ်းကိုပိတ်ဆို့နေတယ်လို့ဖြစ်နေတယ်လို့သမ္မတထရန့်ကပြောပါတယ်။လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့မိသားစုတွေကိုအမေရိကန်ပြည်ထောင်စုမှနေထိုင်ရေးဦးစားပေးရွေးချယ်မှုကနေပြီးတော့ကမ္ဘာတစ်ဝှမ်းမှာရှိတဲ့အထူးဂျွန်ဆုံးနဲ့အကောင်းဆုံးလူတွေအမေရိကန်ပြည်ထောင်စုကိုလာနိုင်မှုဦးစားပေးရွေးချယ်ရေးသမ္မတဒေါ်နယ်ထရမ့်ကစီစဉ်ကျင်းနေတာပါအတိုက်ခံဒီမိုကရက်ပါတီကတော့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့နေဆက်တွေကိုဖွင့်ပေးဖို့နဲ့ဥပဒေမဲ့ကတောင်းကနေနေဖြစ်အောင်လုပ်ချင်နေတယ်လို့သမ္မတထရမ့်ကဝေဖန်ပါတယ်ပို့ပြီးတော့ပညာတတ်တဲ့သူတွေလုပ်ရည်ကံရည်မြင့်မားတဲ့သူတွေကိုအမေရိကန်ပြည်ထောင်စုလာရောက်ရေးသမ္မတထရမ့်ကလိုလားနေတာပါအ
မေရိကန်နဲ့တခြားနေရာတွေစီကနေcyber internet ထဲထိုးဖောက်ဝင်ရောက်ပြီးတော့ American dollar တန်100ဘူးလောက်ရှိတဲ့အချက်အလက်တွေကိုခိုးယူမှုကျူးလွန်တဲ့အရှေ့ဥရောပအခြေစိုက်အဖွဲ့တစ်ဖွဲ့ကိုဖြိုခွင်းလိုက်နိုင်ပါတယ်။နိုင်ငံတကာဥပဒေစိုးမိုးရေးအဖွဲ့အစည်းတွေကြားမှာပူးပေါင်းဆောင်ရွက်ပြီးဒီအဖွဲ့ကိုဖြိုခွင်းခဲ့တာလို့ဆိုပါတယ်။ဒီရာဇဝတ်မှုကိုကျူးလွန်သူတွေဟာ Bulgaria, Georgia, Kazakhstan, Moldova, Russia နဲ့ Ukraine နိုင်ငံတွေကဖြစ်ပြီး GOSDIM လို့ခေါ်တဲ့ program ကိုအသုံးပြုပြီးအချက်အလက်တွေခိုးယူခဲ့တာပါ။အမေရိကန်နဲ့ဥရောပမှာရှိတဲ့ဘဏ်တွေနဲ့စီးပွားရေးလုပ်ငန်းတွေကအချက်အလက်တွေအများဆုံးခိုးယူခံခဲ့ရတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံ Facebook ကပြည်ထောင်စုဂျူရီကလူ10ဦးကိုဆွဲချက်တင်ခဲ့တာပါ။ဒီအထဲမှာ9ဦးကတော့ရုရှားနိုင်ငံမှာလွတ်မြောက်နေသေးတယ်လို့ပြောပါတယ်။17ယောက်မြောက်ကျူးလွန်သူကိုတော့ Bulgaria နိုင်ငံမှာဖမ်းပြီးခဲ့ပြီးအမေရိကန်နိုင်ငံကိုလွှဲပြောင်းပေးပို့ခဲ့ပါတယ်။ဆွဲချက်တင်ခံရသူတွေက9ဦးကတော့အမေရိကန်ပြည်ထောင်စုနဲ့တရားခဏ်လွှဲပြောင်းပေးရေးစာချုပ်ချုပ်ဆိုထားခြင်းမရှိတဲ့ Georgia ကစစ်တမ်မော်ဒိုဗာနဲ့ယူကရိန်းနိုင်ငံတွေကဖြစ်ပေမဲ့အမေရိကန်နိုင်ငံကိုသူတို့လွှဲပြောင်းပေးပို့နိုင်အောင်မကြုံစဘူးကြိုးပမ်းခဲ့ရတယ်လို့ဆိုပါတယ်
။အမေရိကန်ဟာအီရန်နဲ့ဆစ်ဖြစ်မှာမဟုတ်ဘူးလို့သူမျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေ့တုန်းကပဲပြောလိုက်ပါတယ်။အရှေ့ဘက်လေပိုင်းဒေသမှာအီရန်ရဲ့လှုပ်ရှားမှုတွေကြောင့်တင်းမာမှုတွေမြင့်တက်လာတဲ့ချိန်မှာသမ္မတထရမ့်ကအခုလိုပြောခဲ့တာပါ။အရှေ့လေပိုင်းဒေသမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပေါ်ချင်းချောက်မှုတွေရှိနေတာကြောင့်သတိပေးချက်တွေလည်းထွက်ပေါ်နေပြီးတော့အီရန်နဲ့အမေရိကန်ကြားတင်းမာမှုတွေထပ်ပြီးတော့ရှိမလာရေးတခြားမတူညီတဲ့လမ်းကြောင်းတွေကိုသူကြည့်နေတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။ဆွစ်ဇာလန်သမ္မတယူလီမျူရာနဲ့သမ္မတထရမ့်တို့မနေ့တုန်းကပြောဆိုမှုတွင်အီရန်နဲ့အမေရိကန်ချင်းတွေကိုဆွေးနွေးခဲ့ကြတာပါ။အီရန်နိုင်ငံရဲ့ရန်လိုတဲ့အမူအရာတွေကိုသမ္မတထရမ့်ကပြောင်းလဲစေချင်နေတယ်လို့အင်မီရောပြောခွင့်ရပုဂ္ဂိုလ်ကသတင်းသမားတွေကိုရှင်းပြပါတယ်။အီရန်နဲ့အမေရိကန်ကြားကတန်တမန်အမေရိကန်ကြားမှာတန်တမန်ဆက်ဆံရေးတွေကရှိမနေပါဘူး။ အရှေ့လယ်ပိုင်းဒေသအတွင်းတင်းမာမှုတွေတိုးလာမဲ့အရေးကိုအီရန်ဘက်ကလည်းစိတ်ဝင်စားတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအီရန်တန်မကြီးကအမေရိကန်တန်လွှတ်ဌာနတစ်ခုဖြစ်တဲ့ NPR ကိုမနေ့တုန်းကပြောခဲ့ပါတယ်တခုခုမှားယင်းလို့ရှိရင်ဆုံးရှုံးမှုဒဏ်ကိုအလုံးဝခံရမှာဖြစ်တယ်ဒါပေမဲ့အီရန်အနေနဲ့တော့ကိုယ့်ကိုယ်ကိုကာကွယ်ဖို့ပြင်ဆင်စရာရှိတာကိုပြင်ဆင်ရမှာကအီရန်ရဲ့ကိုယ်ပိုင်ခွင့်ရဖြစ်တယ်လို့အီရန်တမကဆိုပါတယ
်ဖနဇဲလနိုင်ငံအတွင်ပဋိပက္ခတွေကိုဂျာဝင်ညှိနှိုင်းပေးဖို့အတွက်ညှိနှိုင်းရေးအဖွဲ့တစ်ဖွဲ့ကိုနော်ဝေကိုဆီလွတ်ထားတယ်လို့အတိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုကအတည်ပြုပါတယ်ဒါပေမဲ့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုရဲ့အစိုးရနဲ့တိုက်ရိုက်ဆွေးနွေးနေတယ်ဆိုတာကိုတော့အငင်းဆိုပါတယ်။လက်တလုံးမှာဗင်နီဇွဲလားအစိုးရကိုယ်စားလှယ်တွေနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့တွေနော်ဝေးမှာဗင်နီဇွဲလားရဲ့နိုင်ငံရေးစီးပွားရေးပြဿနာတွေကိုဖြေရှင်းဖို့ကြိုးစားနေတယ်ဆိုတာကိုမြို့တော်ကာရာကတ်စ်မှာလုပ်တဲ့လူမှုစီဝေးပွဲအတွင်အတိုက်ခံခေါင်းဆောင်ဂွာဒိုကပြောတာပါ။အခုလိုညှိနှိုင်းမှုကြိုးစားနေတယ်ဆိုတာကိုလာပေါင်းများစွာအာနာလွန်ဆွဲပွဲအတွင်ဒါဟာပထမဆုံးအကြိမ်တရားဝင်ပြောဆိုတာလည်းဖြစ်ပါတယ်။သမ္မတမာဒူရိုရဲ့ကိုယ်စားလှယ်အဖွဲ့ကိုပြန်ကြားရေးဝန်ကြီးဂျော့ချ်ရိုဒရီဂက်စ်ကဦးဆောင်ပြီးအတိုက်ခံကိုယ်စားလှယ်အဖွဲ့ကိုဥပဒေပြုအမတ်စတာလင်ဂွန်ဇာလက်စ်ကဦးဆောင်ပါတယ်။ပြန်ကြားရေးဝန်ကြီးရိုဒရီဂက်စ်ကအလွန်အရေးကြီးတဲ့အထူးတာဝန်ကိုဆောင်ရွက်နေတယ်လို့ဗုဒ္ဓဟူးနေ့ကရုပ်မြင်သံကြားမိန့်ခွန်းတစ်ခုမှာသမ္မတမာဒူရိုကပြောသွားပြီးမဲ့အသေးစိတ်ပြောမသွားပါဘူး။သူ့ကိုယ်သူယာယီသမ္မတအဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုကပြီးခဲ့တဲ့ဧပြီလ3ရက်30ရက်နေ့ကအာနာသိမ့်မှုစ조사တာမအောင်မြင်ခဲ့တဲ့နောက်မှာအခုလိုဆွေးနွေးညှိနှိုင်းမှုဖြစ်လာတာပါရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့တောက်ကြမနဲ့ခင်သတင်းတွေကိုတိုက်ရိုက်သတင်းရှင်များနားဆင်နေရတာပါ။ကုလသမဂ္ဂနဲ့မြန်မာနိုင်ငံအကြားအရာရှိကြီးအဆင့်ပထမဆုံးအကြိမ်ဖြစ်ဆွေးနွေးပွဲတွေကိုဒီဘယ်ဂျီယံနိုင်ငံဘရဆယ်မြို့မှာမေလ16ရက်နေ့ကလုပ်ခဲ့ပါတယ်။အဲ့လိုတွေ့ဆုံဆွေးနွေးရမှာကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအထူးသဖြင့်ဒီလုံးကျွတ်ပြစ်ခတ်ရစဲကိစ္စတွေမှာဥရောပသမဂ္ဂရဲ့ခံကဏ္ဍရခိုင်ကချင်းရှမ်းပြည်နယ်တွေကအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေရဲ့အခြေအနေတွေအပါအဝင်ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့အကြံပေးအဖွဲ့ထောက်ခံတင်ပြချက်အကောင့်ထဲပေါ်ဆောင်ရေးလူခွင့်ချုပ်ဖောက်မှုတွေအတွက်တာဝန်ရှိစေရေးတရုံလက်ခွင့်လောက်သမားခွင့်ရေးဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံဘက်ရောက်နေကြတဲ့သူတွေပြန်လည်ခံရေးဆက်တဲ့အကြောင်းအရာတော်တော်များကိုဆွေးနွေးကြတယ်လို့မေလ16ရက်နေ့ကထုတ်ပြန်တဲ့ပူရဲကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံဆိုင်ရာ2016မဟာဗျူဟာရကုလသမဂ္ဂဟာဥရောပသမဂ္ဂဟာမြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းရေးငြိမ်းချမ်းရေးမျိုးသားပြန်လည်တည်မြဲရေးတို့အတွက်အခိုင်အမာဆက်ပြီးတော့ထောက်ခံသွားမယ်လို့ပြန်လည်အတည်ပြုတဲ့အကြောင်းဒီကိစ္စဟာတရားဥပဒေစိုးမိုးရေးကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်နဲ့အတူရှင်တွဲသွားမှာဖြစ်ပြီးတော့နိုင်ငံတကာလူခွင့်ရေးစံချိန်စံညွန့်တွေအပေါ်မှာအခြေခံမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ဥရောပသမဂ္ဂကိုဒီမြန်မာပို့ကုန်ပမာဏတိုးမြင့်ရေးမြန်မာနိုင်ငံတွင်းဥရောပသမဂ္ဂရင်းနှီးမြှုပ်နှံမှုခိုင်မာရေးကတဆင့်အလုတ်ကိုင်းခွင်လန်းဖန်တီးရေးတို့အတွက်ကုလသမဂ္ဂဥရောပသမဂ္ဂရဲ့အရေးကြီးတဲ့အခန့်ကဏ္ဍကိုလည်းအခုတွေ့ဆုံပွဲကကြိုဆိုတယ်လို့ဆိုပါတယ်ဥရောပသမဂ္ဂအနေနဲ့2014ကနေပြီးတော့2020အတွင်းဖွံ့ဖြိုးရေးအထောက်ပံ့ယူရိုငွေ638တန်းပေးကတ်နဲ့တွေ့ရောသူတို့ပြင်ပညာရေးစိုက်ပျိုးရေးကြီးလက်ဖွံ့ဖြိုးရေးအုပ်ချုပ်ရေးတို့အတွက်ပါဥရောပသမဂ္ဂရဲ့ပံ့ပိုးကူညီမှုတွေအတွက်ကျေးဇူးတင်တဲ့ကြောင့်မြန်မာဘက်ကဆိုပါတယ်ဒီစည်းဝေးကိုဥရောပသမဂ္ဂရဲ့အာဆပစိဖိတ်ရေးရာဥဆောင်ညွှန်ကြားမှုမစ္စတာဂန်နာဝစ်ကလန်နဲ့ဒီမြန်မာနိုင်ငံနိုင်ငံခြားရေးဝန်ထမ်းအများအတွက်တွင်ဦးမြင့်သူတို့ကပူးတွဲသဘောပြီးဖြစ်ဆောင်ရွက်ခဲ့ကြတာပါ
IS အကြံဖက်အဖွဲ့ကပါကစ္စတန်နိုင်ငံတွင်းကနေတခုကိုသူတို့ရဲ့ကြောထောက်နောက်ခံနေဖြစ်ကြေညာလိုက်ပါတယ်။အိန္ဒိယအုပ်စိုးမှုအောက်မှာရှိတဲ့အငင်းပွားကက်ရှမီးယားဒေသအတွင်းတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပြီးတဲ့နောက် IS တို့ကအခုလိုသတ်မှတ်လိုက်တာဖြစ်ပါတယ်။ဒီဒေသဟာ2015အစောပိုင်းကအရှေ့အလယ်ပိုင်းဒေသမှာအခြေစိုက်တဲ့အကြံဖက်အဖွဲ့တခုကအခြေခံစခန်းဖြစ်အသုံးပြုဘူးတဲ့နေရာလေးဖြစ်ပါတယ်။ Islamic နိုင်ငံတော်ပါကစ္စတန်ဒေသ Islamic State Pakistan Province လို့သူတို့ရဲ့ကြေညာချက်မှာဖော်ပြထားတဲ့ညင်ညာချက်ကိုသူတို့ရဲ့ဝါဒဖြန့်စာဆောင် Amec News Agency မှာဖော်ပြထားတာမှာဒီတစ်ပတ်အတွင်း ရဲရန်ရှိတူကိုတပ်ဖြတ်ခဲ့တာဟာလေသူတို့လက်ချက်လို့ဆိုထားပါတယ်ဒီဒေသတွေဟာအကြမ်းဖက်မှုတွေထူပြောတဲ့ဘလူချစ်စတန်နယ်မှာရှိပြီးအာဖဂန်နဲ့အီရန်နယ်စပ်ဒေသလည်းဖြစ်ပါတယ်ဘလူချ်ခွဲထွက်ရေးအုပ်စုတွေအခြေစိုက်တဲ့ဒေသလည်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးပါကစ္စတန်အစိုးရဘက်ကလက်တလောတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်
ယမန်နိုင်ငံရဲ့တင်းမာနေတဲ့ပြည်တွင်းစစ်အခြေအနေတွေကိုရော့ကျသွားစေမယ့်ပထမခြေလှမ်းတစ်ရက်အဖြစ်ပင်လယ်နီကမ်းခြေမျိုးဖြစ်တဲ့ဟိုဒိုင်တာမြို့ကနေပြီးတော့ဟူတီသဘုံတပ်ဖွဲ့တွေစပြီးတော့ဆုတ်ခွာနေပါပြီအခုလိုဆုတ်ခွာမှုလှုပ်ဆောင်နေတာဟာတေချာတဲ့အကြောင်းယမန်နိုင်ငံဆိုင်ရာကုလသမဂ္ဂရဲ့အထူးတန်တမန်ကအတည်ပြုချက်ပေးပါတယ်ယမန်နိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာ၄နှစ်ရှိလာနေပြီးတော့အခုလိုသဘုံတွေရဲ့ဆုတ်ခွာပေးမှုဟာအပြူသဘောဆောင်တဲ့အခြေအနေတစ်ရက်ဖြစ်တယ်ဒါပေမဲ့လည်းဒီတဲ့ပို့ပြီးတော့ထိရောက်တဲ့ဆောင်ရွက်မှုတွေဆက်ပြီးတော့ဖြစ်လာဖို့လိုအပ်တယ်လို့ကလသမကရဲ့ကိုယ်စားလှယ်ကပြောပါတယ်စိတ်ခန်းသုံးခုကနေပြီးတော့သဘုံတက်ခွက်တွေဆုတ်ခွာနေတာဖြစ်တယ် answer လာတက်ဖွဲ့ရဲ့အခုလိုလှူရှာမှုဟာကောင်းမွန်တဲ့ခြေလှမ်းဖြစ်တယ်လို့ဟူတီလှူရှာမှုရဲ့တရားဝင်နာမည်ကိုသုံးဆွဲပြီးတော့ကလသမကလုံခြုံရေးကောင်စီမှာရီမဆိုင်ရာကလသမကသူတန်တမန်ကပို့ထူးနေတော့ကပဲပြောခဲ့တာပါအခုလိုတိမမှုတွေပြေရောရေးသဘောတူညီရခဲ့တာကဒီဇင်ဘာလတည်းဆိုပေမဲ့လည်းအခုချိန်ထိအခုမှစပြီးတော့ဖြစ်လာတာပါဂျားထဲမှာအချိန်ဆွဲမှုတွေရှိနေပါတယ
် American သမ္မတဟောင်း Jimmy Carter ဟာဆေးရုံမှာခါယူအစားထိုးဈေးကူတာမှုခံယူနေတာကနေမနေ့ကြာသားပြီးနေကဆေးရုံကဆင်းသွားပြီလို့ Carter Center ကပြောပါတယ်သမ္မတဟောင်း Carter ဟာခြေချော်လဲတာကနေပြီးတော့ခါယူကျိုးသွားလို့ဈေးကူတာမှုခံယူနေတာပါ1989ခုနှစ်က1981ခုနှစ်အထိ American သမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့သူအသက်64နှစ်ရှိပြီဖြစ်တဲ့ Jimmy Carter ဟာသူ့ရဲ့အိမ်မှာပဲကြံ့ခိုင်ရေးလေ့ကျင့်ခန်းတွေကိုဆက်လုပ်မှဖြစ်ပါတယ်သမရာဟောင်းကာတာဆေးရုံတက်နေတဲ့အချိန်မှာအသက်62နှစ်ရှိတဲ့သမရာဟောင်းကတော်လေဒီရိုစလင်းကာတာဟာလည်းရုတ်တရက်မေမျောသွားလို့ဆေးစစ်ဆေးကုဖို့ခံယူဖို့ဆေးရုံကိုတက်ရောက်ခဲ့ပါတယ်အခုတော့သူတို့နှစ်ယောက်စလုံးဆေးရုံကဆင်းသွားပြီဖြစ်ပါတယ် Direct from Washington The Voice
of America The VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ဝင်နဲ့မမသစင်အောင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အရင်ဦးဆုံးတော့နိုင်ငံတကာထိပ်တန်းရောက်သတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်။မြောက်ကိုရီးယား၊ဗင်နီဇွဲလားနဲ့အီရန်နိုင်ငံတွေအပေါ်အမေရိကန်ကတိုက်အင်အားသုံးတဲ့ view ဟာအတိုင်းတခြားသူရဲ့ဆန့်ကျင်ဘက်နိုင်ငံတွေအပေါ်ကျင့်သုံးမှုသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့အမျိုးသားလူညုံရေးအဖွဲ့ကအာရုံစိုက်လာတဲ့သဘောကိုတွေ့လာရပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ရဲ့အခြားနိုင်ငံပြည်ပကတွေမှာဂျားဝင်ပတ်သက်မှုမလုပ်လို့တဲ့အချက်ကြောင့်ဒီလိုတိုက်ရင်အားသုံးမဲ့ချင်းချောင်းမှုကိုသိစိုးရင်စရာမရှိဘူးလို့ဝေဖန်သုံးသပ်သူတွေလည်းရှိပါတယ်။ VOA သတင်းတော့ Brian Patton ရဲ့သတင်းလွှာကိုတော့မမ်းမြသစင်အောင်ပြောပြမှာပါ
။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့ဆန့်ကျင်ဘက်နိုင်ငံတွေအရေးနဲ့ပတ်သက်လာရင်စီရေးအရာချင်းချောက်ပြောဆိုလေးရှိပါတယ်။ဒီအပေါ်မှာ The Brookings Institution က Michael O'Hallan နဲ့သူ့အမြင်ကိုအခုလိုပြောပါတယ
်။ It's not a bad thing for a president to be a little bit of a peacenik.Even though you don't really think of President Trump as being
Donald Trump go pyo pyaung ne tabor ta shi thu lo ma myin yin daw sit ko ma lo la de tu tiaw lo myin yin daw ma so ba bu ta kae ga tu ga sit ko ma lo la de tu ba
Donald Trump ga myaw Korea go a mye dotha de ji chain chaw ni de a paw ma tong tat tu ri a myin ga ro da ha myaw Korea khaung saung go nuclear phyet tin yi swi ni pwe saka wai go yauk la aw kho de tabor be phit de lo pyo ja ba de ဒါပေမဲ့လည်းအခုလက်ရှိမှာတော့မြောက်ကိုရီးယားကပဲ့ထိန်တဲ့ဒုံးကျည်စမ်းသပ်ပစ်လွှတ်တာနဲ့မြောက်ကိုရီးယားရဲ့ကုန်တင်သင်္ဘောကိုကြောင်မီးသွေးတင်ပို့မှုပိတ်ပင်ထားတဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်တယ်ဆိုပြီးအမေရိကန်ကဖမ်းဆီးထိန်သိမ်းထားတာတွေကြောင့်အမေရိကန်နဲ့မြောက်ကိုရီးယားအကြားဆွေးနွေးမှုတွေမှာသဘောတူညီချက်တစုံတရာမရဘဲရပ်ဆိုင်းနေတာပါအီရန်အပေါ်စီရေးအရာချင်းချောက်မှုတွေဟာလည်းတကယ်ကအီရန်ရဲ့နျူကလ িয়ার နဲ့ပတ်သက်တဲ့စိတ်အားထက်သန်နေတာတွေကိုအဆုံးသတ်စေချင်နေတာဖြစ်တယ်လို့ဗင်နီဇွဲလားကိုစစ်တပ်ဆီလွတ်တာဟာလည်းအာနာရှင်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုဖျောက်ချလိုရင်းအတွက်ဖိအားပေးတာလို့ယူဆနိုင်ပါတယ်အီရန်ကိုတားဆီးဖို့အမေရိကန်ကရေတပ်တိုက်ခိုက်ရေးအဖွဲ့ကိုမြေထဲပင်လယ်ထဲကိုဆီလွတ်ခဲ့ပါတယ်ပန်ဒဂွန်စစ်ဌာနချုပ်ကအရှိအလေပိုင်းဒေတာကိုတက်အင်အား32,000စီလုပ်ဖို့ပြင်ဆင်နေတဲ့သတင်းတွေအပေါ်မှာညင်းဆူနေတဲ့ဂျားတွေကပဲသမ္မတထရမ့်ရဲ့တက်အင်အားပြချင်းချောက်လူတွေသဘောကိုတွေ့ရပါတယ
် Now would I do that absolutely but we have not planned for that
ကျွန်တော်တက်တယ်လွတ်မလားလွတ်မှာပေါ့အစီအစဉ်တွေတော့မလွတ်ရသေးပါဘူးလွတ်ချင်မှလည်းလွတ်မယ်လွတ်ရင်တော့ဒီထက်ပိုများလိမ့်မယ်
သမ္မတထရမ့်ကပဋိပက္ခကြီးကြီးမားမားတွေမှာပါဝင်ပတ်သက်လူတွေသဘောမရှိပေမဲ့သူ့ရဲ့ကြမ်းတမ်းတဲ့အပြောအဆိုတွေကြောင့်စန့်ကျင်ဘက်နိုင်ငံတွေကသူ့ရဲ့ချင်းချောက်မှုတွေကိုအလေးအနက်သဘောထားကြပါတယ်လို့ The Brookings Institution က Michael O'Hallan ပြောပါတယ
် I think people who watch his personality who watch his threats don't doubt that there's a part of his
ကျွန်တော်အတင်သမ္မတရဲ့စိတ်နေစိတ်ထားသူချင်းချောက်တာတွေကိုတရားလေ့လာကြည့်သူချင်းချောက်နေတယ်လို့လို့ဖို့အခွင့်အလမ်းနဲတယ်ဆိုတာမြင်နိုင်ပါတယ
်။စီရေးအရာချင်းချောက်တာဟာတကယ်တော့အန္တရာယ်များတဲ့ကစားနည်းတစ်ခုပါ။ဒါကအန္တရာယ်များတယ်လို့အတွေ့အချက်မှားသွားရင်ကဘာရန်ဖြစ်သွားနိုင်ပါတယ်။စစ်မဲ့ဖြစ်နိုင်ခြေရှိတာကိုသိရတဲ့အန္တရာယ်ခတွင်းဝါအထိတိုးဝင်စွန့်စားလူတွေသမ္မတထရမ့်ပြည်မူဝါဒကိုထောက်ခံသူတွေရှိတယ်လို့ဒီလိုဖိအားတွေကတကယ်တော့ပိုပြီးဆိုးဝါးတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်ရှင်။
တော်ရရှင်များရှင်မြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံရထိခိုက်နစ်နာကြရတဲ့အဖြစ်တွေနဲ့ကြုံရလေရှိပါတယ်။ငြင်းငြမ်းတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နေတယ်လို့အာဏာပိုင်တွေအပေါ်ပြစ်တင်ကြတာတွေရှိတယ်လို့ဆန္ဒပြသူတွေဘက်ကလည်းစီကံချိုးဖောက်ကြတယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာတွေလည်းရှိပါတယ်။ငင်းငင်းတဲ့ဆန္ဒပြပွဲတွေမှာထိတ်တဲရင်ဆိုင်ရတဲ့အခြေအနေတွေကိုရှောင်ရှားနိုင်မှုအတွက်လှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေဘက်ကပဲဖြစ်ဖြစ်လိုက်နာဆောင်ရွက်ဖို့ဘာတွေများလိုအပ်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။မနက်ဖြန်စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့မြန်မာသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ရန်ကုန်တကုံမြို့သစ်တောင်ပိုင်းအစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုပ်လကာလအတွင်းတရားဝင်ခွင့်ပြုသတ်မှတ်ထားတဲ့ဝတ်ပြုဆုတောင်းတဲ့နေရာတစ်ခုကိုလူဝင်ရတရားကျော်လောက်ကမေ15ရက်နေ့မှာဝင်ရောက်တားဆီးခဲ့တဲ့အတွက်ဝတ်ပြုဆုတောင်းတာတွေယာယီရဆိုင်ခဲ့ရပါတယ်။ဒါပေမဲ့မနေ့တုန်းကတော့ဝတ်ပြုဆုတောင်းမှုကိုသက်ဆိုင်ရာမြို့နယ်အာဏာပိုင်တွေကအဲ့ဒီနေရာမှာပဲပြန်လည်ခွင့်ပြုလိုက်တယ်လို့သိရပြီးရဲလုံခြုံရေးအဆောင်အချက်တွေပါချထားပြီးတယ်လို့အာဏာပိုင်တွေဘက်ကအာမခံကြောင်းသိရပါတယ်။စုံစမ်းမိမြန်ထားတဲ့ VOA သတင်းတော့ကိုစော်ထက်သတင်းပေးပို့ပါတယ
်။အစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုံကာလအတွင်းမှာဖြစ်သွားခဲ့တဲ့ဖြစ်ရပ်မှုအလားတူဘာသာရေးလူမျိုးရေးအကြီးအကဲဖြစ်အောင်လှုပ်ဆောင်မှုတွေတိုးလာမှာကိုစိုးရိမ်မှုတွေတွေ့ရပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာမှာဝေဖန်ခံရတဲ့မြန်မာနိုင်ငံအတွက်ချက်ပြီးပုံရိပ်ကျဆဲမဲ့ကိစ္စဆိုပြီးတော့လည်းလူမှုကွန်ရက်တွေမှာရေးသားဝေဖန်နေကြပါတယ်။တကုံမြို့သစ်မြောက်ပိုင်း106ရပ်ကွက်မှာရန်ကုန်တိုင်းဒေသကြီးအစိုးရခွင့်ပြုထားတဲ့အစ္စလမ်ဘာသာဝင်တွေရဲ့ဝတ်ပြုဆုတောင်းရနေရာကိုရဟန်းတချို့နဲ့လူရောက်တရာကျော်လောက်ကမေလ15ရက်ညနေပိုင်းလောက်ကအကြမ်းဖက်အင်အားသုံးပိတ်ပင်တားဆီးခဲ့ရကြောင်းမြို့နယ်အာဏာပိုင်တွေကဒီဝတ်ပြုဆုတောင်းရနေရာကိုယာယီပိတ်ထားလိုက်ရပါတယ်။ရန်ကုန်တိုင်းအစိုးရကဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်တာမရှိသေးပါဘူး။သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကတော့မကြခင်သတင်းထုတ်ပြန်သွားမယ်လို့ပဲညွှန်ကြားမှုဦးအောင်စံဝင်က VOA ကိုပြောပါတယ်။
အော်ကျွန်တော်တို့သတင်းထုတ်ပြန်ပေးမယ့်အစီအစဉ်တွေရှိလာနိုင်ပါတယ်ခင်ဗျာနော်ကျွန်တော်တို့ website နဲ့ Facebook မှာစောင့်ကြည့်နေလိုက်တော့ကျွန်တော်သတင်းထုတ်ပြန်ပေးမယ့်အစီအစဉ်ရှိလာပါတော့ခင်ဗျာနော
်ဝေးပြူရနေရာကိုအစိုးရရဲ့တရားဝင်ခွင့်ပြုချက်ရထားပေးမယ်မျိုးချစ်တွေဆိုပြီးအမိခံတဲ့လူအုပ်စုကဒုတ်သားကန်ဆောင်ပြီးနှောက်ယှက်ခဲ့ရဖြစ်ပါတယ်အကြောင်းပြချက်တည်တည်ကြကြမပေးဘဲအစ္စလမ်ဘာသာဝင်တွေအခုလိုစုပြီးဝေးပြူတာကိုခွင့်မပြုနိုင်ဘူးဆိုပြီးချိန်ရောက်ခဲ့ကြတာပါနေမီအေဂျင့်အောင်ထပ်ပိုင်းအာနာပိုင်အဖွဲ့ရဲ့ခွင့်ပြုချက်မရမချင်းဝေမပြုဖို့နေမီအာနာပိုင်တွင်နဲ့အစ္စလမ်ဘာသာဝင်တွေညှိနှိုင်းမှုယူထားပါတယ်။မြန်မာနိုင်ငံရဲ့ဘာသာရေးလူမျိုးရေးကိစ္စတွေနဲ့ပတ်သက်လို့နိုင်ငံတကာမှာပုံရိပ်ကောင်းပြန်ရအောင်ကြိုးစားနေချိန်မှာဒီလိုအဖွဲ့အစည်းလူတစုရဲ့လုပ်ရဟာနိုင်ငံအတွက်သာသနာအတွက်ပါညှို့ငဲ့စေရာဖြစ်နိုင်ကြောင်းဘာသာပေါင်းစုံငြိမ်းချမ်းရေးငြိမ်းချမ်းမြေတားရဲ့အမတ်ဒီအဖွဲ့ဝင်ဦးဝေးလွင်ကပြောပါတယ်။
တိုက်ထိုက်တဲ့အရမဝါဒီဒီကအစ္စလမ်ကိုတိုက်နေတာမဟုတ်ပါဘူးခင်ဗျာသူတို့ကလေအစိုးရပြုတ်ကြရေးအတွက်လုပ်နေတယ်ဘာသာရေးကိုလူမျိုးရေးအတွက်အသုံးချနေတဲ့လူတွေဖြစ်ပါလေကျွန်တော်တို့ကစနစ်တန်ဖြစ်အသုံးချခါရတာဖြစ်ပါလေခင်ဗျာ
နိုင်ငံမှာညီညွတ်ရေးရရှိဖို့ဆိုရင်အောက်ခြေပြည်သူတွေကြားဘာသာပေါင်းစုံကြားညီညွတ်မှုရှိမှပဲဒီမိုကရေစီစနစ်ကိုသွားနိုင်မှာဖြစ်ကြောင်းအင်ဂျင်မီဟိညူမျိုးသမီးကွန်ရက်ကဒေါက်ကတ်တလင်းသိန်းကအခုလိုပြောပါတယ
်ခန်းစားမိတာတခုကတော့ တဘာသာနဲ့တဘာသာညီညွတ်ဖို့လည်းအရေးကြီးတယ်ကျွန်တော်တို့ငြိမ်းချမ်းရေးဖိုရမ်တွေဘာသာပေါင်းစုံချစ်ချင်းညီညွတ်ရေးဖိုရမ်တွေတောက်ပဲလုပ်လို့ပေါ့နော်လို့အောက်ခြေမှာရှိတဲ့တာမန်လူသားစားတွေညီညွတ်မှပဲအစဉ်ပြေမှပဲကျွန်တော်တို့တကယ်နိုင်ငံရေးလေနိုင်ငံရေးမှာကျွန်တော်တို့လူချင်းတဲ့ဒီမိုကရေစီကိုတကယ်အမှန်ကန်ကိုရရှိနေပေါ့နော
်တကုံမြို့သစ်တောင်ပိုင်းမှာအစ္စလမ်ဘာသာဝင်16,000ကျော်ရှိရလို့သိရပြီးအခုနှစ်ရမဒန်ဥပုံကာလအတွက်ဝတ်ပြုစတောင်းမှုနေရာ15နေရာခွင့်ပြုဖို့အာဏာပိုင်တွေကိုတောင်းခံခဲ့ရလို့သိရပါတယ်။ဒါပေမဲ့3နေရာပဲရန်ကုန်တိုင်းအစိုးရကခွင့်ပြုပေးခဲ့ပြီးမနေ့ကညနဲ့တနေ့ကညလူအုပ်စုအခုလိုနှောက်ယှက်တာတွေကြောင့်3နေရာလုံးကိုယာယီပိတ်ထားခဲ့ရတာလို့အစ္စလမ်ဘာသာဝင်ရေးရာကောင်စီအတွင်းရေးမှူးဦးဝနာရွှေက VOE ကိုပြောပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးအခြေအနေရတော့ဒီနေရာ3ခုလုံးမှာပြန်လဲဝတ်ပြုဖို့ခွင့်ပြုခဲ့ပြီးလုံခြုံရေးချတာပြိမယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးကနှုတ်အားဖြင့်ကြောင်းကြားလာရဲလို့ဦးဝေးလွင်က VOE ကိုပြောပါတယ
် VOE သတင်းတော့ကိုဇော်တက်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့မြန်မာပြည်နဲ့ဆိုင်တဲ့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြကြပါတယ်မြန်မာစစ်ဘုတ်ချုပ်တွေကိုဗဏ္ဍာရေးအရာအထူးကြံစည်ဖို့ကုလသမဂ္ဂကကြိုးပမ်းနေချိန်မှာမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဖက်ဆက်အလုပ်လုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေအနေနဲ့စစ်တပ်နဲ့ဆက်ဆံရေးရပ်ဆိုင်းဖို့နိုင်ငံတကာရဲ့ PR ပေးမှုကိုခံရပွဲရှိနေပါတယ်ဒီအကြောင်း VOA သတင်းတော့ Joshua Caro ပေးပို့တဲ့သတင်းလွှာကိုတော့ကိုရဲမင်းထွန်းပြောပြမှာဖြစ်ပါတယ
်မြန်မာနိုင်ငံကထိတ်တန့်ဗိုလ်ချုပ်ကြီးတွေကိုလူမျိုးတုံးတပ်ဖြတ်မှုဆက်ဆွဲချက်နဲ့အရေးယူဖို့စူးစမ်းနေပေမဲ့မြန်မာနိုင်ငံကစစ်တပ်ပိုင်ကုမ္ပဏီတွေနဲ့လုပ်ငန်းလုပ်ကိုင်နေတဲ့နိုင်ငံတကာကုမ္ပဏီကြီးတွေကိုစစ်တပ်နဲ့ဆက်ဆံရေးရပ်ဆိုင်းဖို့တောင်းဆိုနေတာကတော့ဘာမှမထူးခြားခဲ့ပါဘူးအခုတော့ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကမြန်မာစစ်တပ်ကိုအကျွမ်းမဲ့အထီးကျန်ထားရှိဖို့နဲ့စစ်တပ်ရဲ့ငွေဝင်ရာလမ်းကြောင်းတွေကိုစူးစမ်းရှာဖွေဖော်ထုတ်ဖို့အရှိန်မြင့်တင်ဖိအားပေးလှုပ်ဆောင်လာနေကြပါပြီ2019ခုနှစ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဖွဲ့စည်းခဲ့တဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးကော်မရှင်ဥက္ကဋ္ဌမရာဇူကီဒါရုစမန်ကတိုင်းပြည်အနှံ့ကလူအခွင့်အရေးချိုးဖောက်မှုတွေအပေါ်ခေါင်းဆောင်ပိုင်းကလုံလောက်တဲ့အရေးယူမှုတွေမလုပ်တာကြောင့်စစ်တပ်ကိုအထီးကျန်အောင်လုပ်ဖို့လိုအပ်နေပြီလို့ပြောပါရယ်စစ်တပ်ခေါင်းဆောင်တွေရဲ့ငွေရပေါက်တွေကိုနိုင်ငံတကာကပိတ်ဆို့နိုင်အောင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးကော်မရှင်ကအခုအခါစစ်တပ်ရဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့တည်င်းအချက်အလက်တွေရှာဖွေနေပြီဖြစ်ပါရယ်ကော်မရှင်အဖွဲ့ဝင်တဦးဖြစ်သူခရစ်စီဒိုဒီက VOA ကိုအခုလိုပြောပါရယ
်တစ်ကုံပိုင်းဆောင်မှာစစ်တပ်နဲ့စစ်တပ်ခေါင်းဆောင်တွေရဲ့ဝင်ငွေရရာပင်မလမ်းကြောင်းတွေကိုကျွန်တော်တို့အစီရင်ခံပါမယ်အဲ့ဒီအစီရင်ခံတာကနိုင်ငံတွေအနေနဲ့စစ်တပ်နဲ့ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားတဲ့ပိတ်ဆို့မှုတွေကြဲကြဲပြန့်ပြန့်လုပ်ဖို့အထောက်အကူပြုလို့မယ်လို့မျှော်လင့်ပါတယ်
။မနေ့ကတော့ Burma Campaign UK ကမြန်မာစစ်တပ်နဲ့စီးပွားရေးလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီအဖွဲ့အစည်း49ခုရဲ့စီးရင်ကိုထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်အနေနဲ့ MEC လို့ခေါ်တဲ့မြန်မာစီးပွားရေး Corporation နဲ့ဥပိုင်းလို့လူသိများတဲ့မြန်မာစီးပွားရေးဥပိုင်း Limited တို့ကနေစီးရင်မဲ့ဝင်ငွေအများအပြားရနေပါတယ်။ UK အခြေစိုက် Burma Human Rights Network ကအမှုဆောင်ဒါရိုက်တာဦးကြည်ဝင်းက VOA ကိုအခုလိုပြောပါတယ
်ဒီဖွဲ့စည်းနှစ်ခုကြောင့်စစ်တပ်ကဒီနေ့အခုလိုမျိုးရပ်တည်နေနေတာပါကျွန်တော်တို့အနေနဲ့မြန်မာဗိုလ်ချုပ်တွေကိုတခြားအာဏာရှင်တွေရဲ့ဆန်ထားတိုက်တဲ့ပုံကိုယ်တွေအဖြစ်မခံနိုင်ပါဘူးသူတို့ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဇောင်းပေးကြည့်ရှုဖို့လိုပါတယ
် Western Union ကဥပိုင်ရဲ့လက်အောက်ကဒေသခံဘဏ်တစ်ခုကိုအသုံးပြုပြီးငွေလဲပြောင်းပေးဖို့တဲ့လုပ်ငန်းလုပ်နေပါတယ်2016ခုနှစ်မှာသမ္မတဥပမာကစီးပွားရေးပိတ်ဆို့မှုတွေရုတ်သိမ်းပေးတဲ့နောက်မှာဒီလိုဖက်ဆက်လုပ်တာမျိုးကိုလူအများကန့်ကွက်တာမရှိပေမဲ့2019ခုနှစ်တပ်ဖြတ်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမှာတော့ Western Union ဟာလူမျိုးတုံးလုပ်နေတာကိုငွေထောက်ပံ့ပေးနေတယ်လို့ဆွဆွဲခံနေရပါတယ်။ဝေဖန်ချက်ပေးဖို့တောင်းဆိုတာကိုမတုံ့ပြန်ပေမဲ့ကုမ္ပဏီအနေနဲ့ပိတ်ဆို့အရေးယူမှုကိုမချိုးဖောက်ပဲစီးပင်းစည်းကမ်းတွေနဲ့အညီမြန်မာနိုင်ငံမှာအလုပ်လုပ်နေတာလို့အရင်ကပြောထားဖူးပါတယ်။စစ်တပ်ကိုပံ့ပိုးနေတဲ့ဒီကုမ္ပဏီတွေဟာစီးပင်းစည်းကမ်းတွေကိုမချိုးဖောက်ပေမဲ့စားသုံးသူတွေသပိတ်မှောက်တာတွေရှယ်ရှင်တွေရဲ့ဖိအားပေးတာတွေဥပဒေပိုင်းဆိုင်ရာစိန်ခေါ်မှုတွေကိုတော့ရင်ဆိုင်ရဖို့ရှိလိမ့်မယ်လို့မစ္စတာစီဒိုဒီကပြောပါတယ်။အချက်လက်ရှာဖွေရေးကော်မရှင်အနေနဲ့လည်းတခြားတက်ကြွလှုပ်ရှားသူတွေလည်းမဟုတ်ပဲအထွေထွေအရေးယူပိတ်ဆို့မှုအယူအဆကိုမထောက်ခံဘူးလို့မစ္စတာစီဒိုဒီကပြောပါတယ်။အစင်လာရတရုတ်နဲ့ရုရှားတို့မြန်မာနိုင်ငံပေါ်ထောက်ခံတာနဲ့ပတ်သက်ပြီးတော့လည်းတရုတ်နိုင်ငံရဲ့အနေအထားပြောင်းလဲနိုင်တာကိုအခုလိုပြောပြပါတယ်။
လွန်ခဲ့တဲ့1990နဲ့2000ပြည့်နှစ်တွေကအတွေ့အကြုံအရအလုံးစုံအရေးယူပိတ်ဆို့မှုဟာသာမန်ပြည်သူတွေကိုသာနစ်နာစေပြီးစစ်တပ်ခေါင်းဆောင်ပိုင်းကိုမထိခိုက်ခဲ့ပါဘူး။ပြီးတော့ဒီတစ်ကြိမ်မှာတရုတ်နိုင်ငံကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့အခြေအနေရှိနေတဲ့အချက်ကိုလည်းကျွန်တော်တို့လေ့လာစုမထားပါဘူး။ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့အလုပ်ကနိုင်ငံတနိုင်ငံချင်းရဲ့တုံ့ပြန်မှုအပေါ်မှာအခြေမခံပဲမှန်ကန်တဲ့အထောက်အထားတွေပေါ်မှာသာအခြေခံတဲ့ကောက်ထည့်ဆွဲသွမ်းမှာဖြစ်ပါတယ်။
မြန်မာစစ်တပ်ကိုဘန္ဒာရေးအရာအထီးကျန်စီမှုဟာမစ္စတာစီဒိုဒီနဲ့တက်ကြွလှရှားသူဦးကျော်ဝင်းတို့အတွက်တော့မဟာဗျူဟာတစ်ခုရဲ့အစိတ်အပိုင်းတစ်ခုမျှတာဖြစ်ပါတယ်။သူတို့ရဲ့နောက်ဆုံးပတ်နိုင်ကတပ်ဖြတ်မှုတွေမှာတာဝန်ရှိတဲ့သူတွေကိုအရေးယူအပြစ်ပေးဖို့ပဲဖြစ်ပါတယ်ခင်ဗျာ
။မြန်မာစစ်ဘုတ်ချုပ်တွေပေါ်ပြစ်မှတ်ထားတဲ့သိမ်းဆို့မှုတွေလှုပ်လာနိုင်တဲ့အလားအလာနဲ့အကျိုးဆက်တွေအကြောင်းကိုရဲမင်းထွန်းကပြောပြသွားတာပါ VOE ရထုတ်လွှင့်ပေးသည့်အစီအစဉ်နေနဲ့ပတ်သက်လို့ VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့ Bangladesh နဲ့ဇက်ကအခြေအနေကိုလည်းကြည့်အောင်ပါ Bangladesh နိုင်ငံ Cox Bazar ဒေသက Muslim Rohingya ဒုက္ခသည်စခန်းတွေစီကို Malaysia ဒုတိယကာကွယ်ရေးဝန်ကြီး Ching Taung နဲ့အဖွဲ့ကြာသပတေးနေ့တုန်းကလာရောက်သွားပါတယ်ဒုက္ခသည်တွေအခြေအနေတွေကိုလေ့လာပြီးမလေးရှားဝန်ကြီးချုပ်စီကိုတင်ပြသွားမယ်လို့ဆိုပါတယ်။ရိုညာဒုက္ခသည်တွေပင်လယ်ပြင်ကိုဖြတ်ပြီးမလေးရှားနိုင်ငံတဲဝင်ရောက်နေတဲ့ကိစ္စကိုလည်းဒုက္ခသည်တွေနဲ့ပြောဆိုခဲ့ကြတယ်လို့မလေးရှားဒုက္ခရေးဝန်ကြီးနဲ့တွေ့ဆုံခဲ့သူဒုက္ခသည်တူက VOA ကိုပြောပါတယ်။ဒီအကြောင်းကိုကျော်လွင်ကဆက်ပြောပြမှာပါ
။မလေးရှားနိုင်ငံကဒုတိယကာကွယ်ရေးဝန်ကြီးလျူချင်းတောင်းတဲ့အဖွဲ့ Cox's Bazar ဒေသကမွတ်စလင်ရိုညာဒုက္ခသည်စခန်းတွေကိုမနေ့တုန်းကလာတဲ့အခါမှာမလေးရှားနိုင်ငံကဖွင့်ထားတဲ့ဆေးရုံတစ်ခုနဲ့တူတကီနိုင်ငံကဖွင့်ထားတဲ့ဆေးရုံတွေကိုလည်းတွားရောက်ခဲ့တဲ့အကြောင်းဘလူခါလီဒုက္ခသည်စခန်းကကိုအစ္စလမ် VOE ကိုရှင်းပြပါတယ
်ဘလူခါလီဒုက္ခသည်စခန်းမှာတူတကီနိုင်ငံကဖွင့်လိုက်တဲ့ဆေးရုံကိုသူတို့ကလာရောက်ကြည့်ကျူးတယ်နောက်ပြီးတော့ကောစကဒေသမှာဖွင့်လိုက်တဲ့မလေးရှားနိုင်ငံကဆေးရုံကိုလည်းသူတို့ကတွားရောက်လေ့လာခဲ့တယ်အဲဒုက္ခသည်တွေကဆေးဝါးကုသမှုလုံလုံလောက်လောက်ရရလားဆိုတာအဲ့ဒါကိုစဉ်းစားခဲ့တယ်နောက်ဒုက္ခတွေအကျင့်တွေကိုလေသူတို့ကလေးလာခဲ့တယ်။နောက်ဒုက္ခတွေကမရေကြံဖို့အတွက်ဘာတွေလွေးချက်ရှိတယ်ဘယ်လိုစံသားသဘောနဲ့သူတို့ကတွားမလဲဆိုတာအဲ့ဒါကိုမြင်ရချင်းနေခဲ့တယ်။ကျွန်တော်ဒုက္ခတွေကိုလေတဲ့ကတော့ကျွန်တော်ရဲ့ဘေကင်းလုံချုံမှုရရှိရတဲ့နိုင်ငံတကာရဲ့လုံချုံရေးအဖောင်းချောင်းနဲ့ကျွန်တော်နိုင်ငံသားဒင်းတို့အခွင့်အရေးရရှိရတဲ့ကျွန်တော်ကတင်ပြပေးပါတယ
်။မွတ်စလင်ရိုညာဒုက္ခတွေမလေးရှားနိုင်ငံကိုပင်လေဖြတ်ပြီးတော့ရောက်လာနေကြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေဒုက္ခသည်စခန်းကရိုညာကိုစလေတွေနဲ့မလေးရှားဝင်ကြီးဆွေးနွေးခဲ့တဲ့အကြောင်းကိုအစ္စလမ်ကရှင်းပြပါတယ
်မလေးရှားဘက်ကလူတွေကအစိုးရအကျဉ်းလာလေတွေနဲ့တွက်ခွာနေတာကိုအဲ့ဒီကိစ္စလဲကျွန်တော်ဒုက္ခသည်ကိုစလေတွေနဲ့တွေ့ဆုံလေအချိန်မှာသူကဆွေးနွေးခဲ့တယ်လို့ပြောပါတယ်ဒုက္ခသည်ကဒီစခန်းကြီးဘာကြောင့်ဒီလိုဖြစ်ပျက်သွားသလဲဘာကြောင့်ဒီလိုလေစီးပြီးတော့ပြည်လေတမှုတရားကိုပစ်ကျော်ပြီးတော့ဘာကြောင့်တွားနေရလဲနောက်လဲမှတွေ့ဆုံတာရောအဖန်ခံရတော့အများကြီးသိမြင်ရတယ်ဆိုရင်သူကစီးချက်ကိုပြတ်ပြပါလေ
မြန်မာနိုင်ငံကိုပြန်ရေးမျောလင့်ချက်ကတက်ပြီးတော့မရှိတာကြောင့်တတိယနိုင်ငံတွေစီကိုရောက်ရေးရိုညာဒုက္ခသည်တွေပင်လယ်ဖြတ်ဆွန်စားနေကြတဲ့အကြောင်းကိုလည်းဒုက္ခသည်တွေကမလေးရှားဝန်ကြီးကိုရှင်းပြခဲ့တယ်လို့ဆိုပါတယ
်ဒါပေမဲ့ကျွန်တော်တို့ဒုက္ခသည်တွေကတော့ဒီလိုတင်ပြခဲ့ပါတယ်မြန်မာနိုင်ငံနေကျေးရအစီအစီအနောင်နေနေတာကိုသိမြင်ရတဲ့အတွက်ဒုက္ခသည်တွေကဒီမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာလဲတက်တက်ပြီးတဲ့နေရတာဆိုတော့လည်းအကားတက်ရှိနေတယ်အဲ့ဒါတကြောင်မြန်မာနိုင်ငံနေပြန်ဖို့နောင်နေနေတာကိုသိရလက်ကျင်းနဲ့သူကဒါဗျာနိုင်ငံတဲ့ကိုဖိတ်ကူးပြီးတော့အဲ့ဒီအဲ့ဒီဘက်ကိုသွားနေတာလို့ဒုက္ခသည်တွေကလည်းလူကြည့်ကြဖို့ပါလိမ့်မယ်မလေးရှားဘက်ကိုဒုက္ခသည်တွေအဲ့လိုအဖန်ခံရတဲ့ဒုက္ခသည်တွေသိစားရမယ်ကျွန်တော်တို့ကဒုက္ခသည်ကောင်းဆောင်တွေကကြည့်ကြဖို့ပါလိမ့်မယ်အော်အဲ့ဒီဒုက္ခသည်တွေဖန်လန်ရရှိရတဲ့နောက်ဒုက္ခသည်တွေလုံလုံချင်းချင်းလေချာနိုင်ငံမှာနေထိုင်နေရတဲ့နောက်ဒုက္ခသည်ရဲ့အရေးကြီးစွာဆောင်ရွက်ဖို့အတွက်မလေးရှားဝန်ကြီးကိုတင်ပြခဲ့ပါတယ
်ဒုက္ခသည်တွေအနေနဲ့စခန်းတွေအတွင်းကြုံတွေ့နေရတဲ့ခက်ခဲတွေအပြင်မြန်မာနိုင်ငံကိုပြန်ရေးမှာကုလသမဂ္ဂနဲ့နိုင်ငံတကာကမြန်မာအစိုးရနဲ့ထိထိရောက်ရောက်လှုပ်ဆောင်ပေးကြဖို့ကိုလည်းဒုက္ခသည်တွေကမလေးရှားဝန်ကြီးကိုတိုက်တွန်းခဲ့ပါတယ်မလေးရှားဝန်ကြီးဘက်ကလည်းဒီချင်းတွေကိုမလေးရှားရောက်တဲ့အခါမလေးရှားဝန်ကြီးချုပ်စီကိုသူတဆင့်တင်ပြပေးမိကြောင်းဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့ဆိုပါတယ
်ကိုကျော်လင်းပြောပြသွားတာပါ VOE ကထုတ်လွှင့်နေတဲ့ TV ရုပ်သံအစီအစဉ်တွေကို DVB ရုပ်မြင်သံကြားအစီအစဉ်မှာရော SkyNet ရုပ်မြင်သံကြားအစီအစဉ်မှာပါပြန်လည်ထုတ်လွှင့်ပေးနေတာမို့ရှုစားနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9839လိုင်းနိုမီတာ48 kHz 6153နဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရီဝဲအတွင်းအမေရိကန်အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ကျွန်တော်တိုင်မီကနဲ့လည်းဘာမှဆိုင်ဒါကျွန်တော်တို့ခေါင်းဆောင်ဒါမျိုးမဟုတ်တဲ့ကျွန်တော်ညွှန်ကြားချက်လည်းတသက်လုံးပေးမဲ့လူလည်းမဟုတ်ဘူးတခါမှလည်းပြီးခဲ့မဟုတ်တဲ့ဟာကိုမဟုတ်မှသိအောင်ဆိုပြီးတော့ကျွန်တော်ကဒါလွှတ်တော်မှာတည်ဝင
်မွန်ပြည်နယ်လွှတ်တော်မှာဘယ်လိုအကြောင်းအရာတွေကိုတင်ပြဆွေးနွေးနေကြသလဲဆိုတဲ့အကြောင်းကိုနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ထိုင်းနိုင်ငံကစေဆက်မြောက်မင်းဆက်ထိုင်းပြည်ရင်မဟာဘဂျီယာလောင်ကွန်းနန်းတက်ပွဲနဲ့အတူအကျဉ်းသားလူငင်းခွင့်ပေးခဲ့ရမှာပြစ်ဒဏ်ကျအကျဉ်းသားတွေကိုမေလ10ရက်တောက်ကြနေ့ကစတင်လွှတ်ပေးခဲ့ပါတယ်။အဲ့ဒီထဲမှာပြစ်ဒဏ်ကျနေတဲ့မြန်မာအပါအဝင်နိုင်ငံသားအကျဉ်းသားတွေလည်းပါဝင်တယ်လို့ဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့တာဖြစ်ပါတယ
်။မင်းဆက်ဆယ်ဆက်မြောက်ထိုင်းဘရင်ဘာဂျီယာလောင်ကွန်းနန်းတက်ပွဲအပြီးမှာတော့တနိုင်ငံလုံးကအကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့ရမှာနိုင်ငံသားအကျဉ်းသားတွေကိုလည်းပြန်လွှတ်ပေးနေပါတယ်။အဲ့ဒီထဲမှာထိုင်းအကျဉ်းထောင်တွေထဲမှာအမှုအမျိုးမျိုးနဲ့အကျဉ်းကျနေတဲ့မြန်မာတွေလည်းပါဝင်တဲ့အကြောင်းဘန်ကောက်မြို့မြန်မာတိုင်ယုံကိုစားပြုတဲ့ဥပဒေအကြံပေးဦးအောင်မျိုးတန်းကအခုလိုပြောပါတယ
်။သူကရက်ပေါင်း120အတွင်းမှာဒါတွေကိုစစ်စစ်ပြီးဆောင်ရွက်သွားမယ်လို့ပြောတယ်။ဒီနေ့ထုတ်ဒီနေ့ကတော့လွတ်တာမဟုတ်ဘူး
။ဟုတ်ကဲ့။
အဲ့တော့ပရမန်ကတော့ဆက်ဖြစ်တဲ့အချိန်မှာတော့လူတတ်မှုတို့မလိမ့်မှုတို့ခုနကပြောတဲ့ဟိုဟာပေါ့အဲလူလူကုန်တော့ကားမှုတို့နောက်တစ်ခါမူရစီဝမှုကြီးကွာဖြစ်တယ်မလွတ်ဘူးလို့ပြောတယ
်။
ဒါပေမဲ့အခုလွတ်လာပြီးတဲ့သူတို့စစ်စစ်ဆောင်ရွက်တဲ့လွတ်လာပြီးတဲ့အချိန်မှာလူတတ်မှုမလိမ့်မှုကလူတွေပါလာတာသိရတယ
်။ဟုတ်ကဲ့ဟုတ်ကဲ့။
ဆိုတော့ပြောချင်တာကပါလေတော့သူတို့စစ်စစ်တဲ့ရပောင်း120တိမအကျုံးဝင်တော့လွတ်နိုင်တယ်ဆိုတဲ့ပုံစံမျိုးဒီမှာလေးတော့မြတ်ပါပါတယ်
ဟုတ်ကဲ့ဟုတ်က
ဲ့လောလောဆယ်မှာတော့တရိုက်ပြီးတော့ထောက်ပေါ့
ဟုတ်ကဲ့
ထောက်နိုင်လို့သူပါတယ်ဆိုတဲ့ဘောပဲ
ဟုတ်ကဲ့
သူကထွတ်လွတ်တာလူမနေမှမနေတော့ပဲဒါပေမဲ့သူကရပောင်း120တိဆိုတော့ဆက်ပြီးတော့လွတ်နေရမှာပဲ
ဟုတ်ကဲ့
စစ်စစ်မဲ့လွတ်မဲ့စစ်ပဲလွတ်လွတ်နေရမှာပဲကောက်ချီဝေယောင်းနေတော့ဆက်လက်ဆောင်ရွက်နေပါတယ
်ထိုင်းပြည်ရဲ့လူငင်းချမ်းသာခွင့်မှာတော့မြန်မာအပါအဝင်နိုင်ငံခြားသားအကျဉ်းသားနဲ့ထိုင်းနိုင်ငံသားအကျဉ်းသားပေါင်းတောင်ကနန်းလောက်လွတ်မြောက်မှာဖြစ်ပါတယ်။မေလ10ရက်နေ့တောက်ကြနေ့ကစတင်ပြီးလွှတ်ပေးနေတာပါ။နိုင်ငံတဝန်းလုံးအကျဉ်းသားပေါင်း3000ကနေ5000အကြာလွတ်မြောက်လာနိုင်တဲ့အကြောင်းထိုင်းသတင်းတွေမှာတော့ရေးသားဖော်ပြနေပါတယ်။ထိုင်းတဲ့နိုင်ငံလုံးဗဟုအကျဉ်းထောင်ပေါင်း140ကျော်မှာပြစ်မှုကြီးတွေဖြစ်တဲ့မူရင်းနဲ့လူသတ်မှုတွေနဲ့ထောက်ကြနေသူအကျဉ်းသားဥယေကတော့3200ကျော်ရှိပြီးကမ္ဘာမှာအကျဉ်းသားအများဆုံး6နိုင်ငံမှာထိုင်းနိုင်ငံလည်းပါဝင်တာပါ။ဘန်ကောက်မြို့ကဘတ်ခင်အကျဉ်းထောင်ချွန်ပူရီစမုတ်ပရာကန်စတဲ့မြို့တွေနဲ့ထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မဲဆောက်ရနောင်မဲဆိုင်စတဲ့အကျဉ်းထောင်တွေမှာလည်းမြန်မာနိုင်ငံသားအကျဉ်းသားတွေအများဆုံးရှိနေတာဖြစ်ပါတယ်။အခုလွတ်မြောက်လာသူတွေထဲမှာတက်ကြီးရွယ်ဦးတွေအသက်မပြည့်သေးသူတွေလူငယ်တွေနဲ့ကင်ဆာ TB AIDS စတဲ့ရောဂါပြင်းထန်တဲ့ဝေဒနာသည်တွေလည်းပါဝင်ပါတယ်။ဘရင်လူငယ်ချမ်းသာခွင့်မှာပါဝင်မဲ့မြန်မာအကျဉ်းသားတွေကိုတော့ထောင်ကနေတဆင့်သက်ဆိုင်ရာမြို့နယ်ကလူဝင်မှုကြီးကြပ်ရေးအချုပ်စခန်း IDC ကိုပို့မှာဖြစ်ပြီးထိုင်းမြန်မာနယ်စပ်တွေစီကိုပြန်လွှတ်ပေးသွားမှာဖြစ်ပါတယ်။မေလ17ရက်နေ့ကဗရင်လူငင်းချမ်းသာခွင့်နဲ့စူရတ်ဌာနီအကျဉ်းထောင်ကနေလွှတ်ပေးလိုက်တဲ့အသက်34နှစ်အရွယ်ထိုင်းနိုင်ငံသားတဦးဟာ24နာရီအတွင်းကော့ဖကန်ကမ်းခြေကအသက်24နှစ်အရွယ်နော်ဝေနိုင်ငံသူကိုအာရမပြုကျင့်ခဲ့လို့နယ်မြေရဲတွေက24နာရီအတွင်းဖမ်းဆီးလိုက်ပါတယ်။ထိုင်းနိုင်ငံမှာတော့မင်းကိုစက်မြောက်ဘယင်းကြီးလက်ထက်တုန်းကလည်းသူ့ရဲ့မွေးနေ့တွေမှာအကျဉ်းသားတွေကိုလွှတ်ပေးတာပြစ်ဒဏ်ရှော့ပေါ့ပေးတာတွေကိုလုပ်ပေးလို့ရှိပါတယ်ရှင်
။တိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ပြီးအခုတခါတော့နာနယ်ခင်အင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါ။အမေရိကန်အီရန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်။
idiom idiom atonga.
A fish out of water.
Pibare, salumbanga, ega, deku, diniama de gong, F I S H, fish garo, nga, O U T out, adverb, kriya, witi thanago, O F offs, preposition, wibene, duetuntare, out of ga, bimbet dolo, long out debe ya bi, W A T E R, water garo, dorashimia, di bipi de dine, ye suro. စကွိုက်ထွန်ရဲ့တိုက်ရိုက်ဒီပဲကတော့ရေပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်တဲ့ငါးကရေပြင်ဘက်ကိုရောက်နေတဲ့ဆိုရင်ဘယ်လိုနေမလဲဆိုတာသွားရရှင်များစဉ်းစားပဲကြည့်နိုင်ပါလေအီဒီယမ်သဘောကလည်းဒီတိုင်းပါပဲလူတူဦးအနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲ့နေတယ်အနေကျနေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမ Pyoru Yavari. Didone Badelu, Josh Rupide Umago, Nasinjija Yao.
I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
Jinosiae Badima, Nia Tanya Kelaidavia. Eddie Ma Luchandari, a dominia la jari. Chinogaro, Thaman Lut Uba, Bibia, Lu Devi Yavari, Umago, Narukau, Nasi Jijaya.
I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
Goyonine Bawinjine, Goga, Sainide, Nia Tanya, Kennide, Suin, Idiom Atunya, Bilu Biomle.
A fish out of water.
Lupiolu Yabari, Eragaro, Digrimine, Timpia Giri, Idiom Atome, Pipari.
Dolala Tanya Ingle Tinganzago, Nazin Gayara, Pipari, Kmia. Guro Jamaicana, Pipari. Dibamaro, Yellow, Damateve, Yayanjin, Jango.
တင်ပြထားတာဖြစ်ပါတယ်မျက်လုံးမှာအလာဂျီလို့ခေါ်တဲ့ရာရံကျင်းတမတဲတဲ့အခြေအနေတွေကဘယ်လိုဖြစ်တာတလဲဘာတွေကိုရှောင်ကျဉ်ရမလဲဘာတွေကိုသတိပြုရမလဲဆိုတာကိုအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်ဟုတ်ကဲ့ရေပြားကျုပ်ဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာ
ကျွန်တော်တို့ဒီမျက်လုံးအလာဂျီလို့ခေါ်တဲ့ဒီဓာတ်မတဲတာကြောင့်ပေါ့နော်ဆရာမျက်လုံးရရရနဲ့အကြောင်းကိုပြောတဲ့အခါမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဘာကြောင့်ဖြစ်ရလဲဒီဖြစ်ရတဲ့အကြောင်းရင်းတွေနောက်လက္ခဏာတွေနဲ့ဒီဖြစ်လာလို့ရှိရင်ဒီလက်တလောပေါ့နော်ဟိုမျက်လုံးကိုပုတ်မိတာမျိုးတို့နောက်ဘယ်လိုဆေးလိမ့်တာတဲ့နဲ့ဆိုတာမျိုးတွေကိုကျွန်တော်တို့အဓိကပြောခဲ့က
နဲ့ပတ်သက်ပြီးတော့စပြောပြပေးပါလားဆရာကြီ
း။အဲကုသမှုကတော့အဲ့ဒီဖြစ်တတ်တဲ့ဥစ္စာကိုကိုသိတယ်ဆိုရင်အဲ့ဒါနဲ့ထိတွေ့မှုရှောင်လိုက်ဖို့ဒါမှဆက်ဖြစ်နေတာရပ်သွားမယ်။ဖြစ်ပြီးသားဥစ္စာအတွက်ဆိုရင်တော့အဓိကအနေနဲ့ဒီမျက်လုံးတွေကိုထည့်အဆက်ချစီခေါ်တာပေါ့နော်ဖိုက်ဒရော့ပေးပေါ့အဲ့ဒီအဆက်ချစီတွေမှာအရာပြောက်စီတို့အယောင်ကျစီတို့ခုနပြောတဲ့မတ်ဆဲစီကိုထိန်းတဲ့စီတို့အဲ့ဒါတွေပါဝင်တယ်အဲ့ဒါဆိုရင်မတ်ဆဲစီကထုတ်လွတ်တာတွေရပ်သွားလိမ့်မယ်အလာဂျီတက်တာလိမ့်မယ်အဲ့ဒါနဲ့အဓိကကုတယ်နောက်တခြားသုံးတဲ့ဆေးရည်တွေလည်းရှိတယ်မျက်စင်းနဲ့ထည့်တဲ့ဥစ္စာမျိုးမျက်ရည်တူပုံမျိုးဆေးရည်တွေပေါ့ဘာမှမပါဘူးမျက်ရည်ပုံမျိုး lubrication ခေါ်တဲ့ထုံးမွေနေအောင်လုပ်ပေးတာပေါ့အဲ့ဒါကြီးထည့်ပြီးမျက်လုံးထဲကမတည့်တာတွေကိုရင်နဲ့ရှင်းထုတ်တဲ့ပုံစံမျိုးပေါ့နော်နောက်တစ်ခါသူကမျက်လုံးကိုလည်းဆူဆွစေတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောကုသနိုင်တဲ့အနေအထားတွေရှိသေးလားဆရာ
နောက်တစ်ခါဟိုသွေးကြောတွေကျယ်နေတဲ့အတွက်နီးရဲနေတဲ့အတွက်သွေးကြောကျင်းတဲ့ဆေးရည်ပေါ့ဒီ congestion လို့ခေါ်တယ်အဲ့ဒီကောင်တွေလည်းမျက်စင်းအနေနဲ့ရှိတယ်အဲ့ကောင်တွေကနီးရာရော့စေတယ်ဒါပေမဲ့အကြာရှည်သုံးလို့တော့မကောင်းဘူးပေါ့နော်အဲ့တော့ဒီလိုမျိုးရှိတဲ့မျိုးမျိုးထဲထဲမှာဘယ်လိုအားမျိုးသုံးရမလဲဆိုတာတော့ဆရာတော်ကလက္ခဏာတွေကြည့်ပြီးတော့သုံးချက်တာဖြစ်ပါတယ်နောက်တစ်ခါအဲ့ဒါနဲ့မှဟိုဖြစ်တာဆိုးတယ်ပိုလည်းမြင်မြန်ပြောင်းအောင်ဆိုရင်တောက်ဆေးတွေလည်းသုံးတတ်တယ်တောက်ဆေးတွေကလည်းအဲ့လိုလေဒီအရာပြောက်ဆေးတွေပေါ့အရာပြောက်ဆေးတွေကအဲ့မတ်ဆဲဆေးကိုထိန်းတာပေါ့နောက်တစ်ခါရောင်တဲ့အတွက်ရောင်ကျဆေးအဲ့ဒါကြီးလည်းပေးတတ်တယ်
ကျွန်တော်ရပြောင်းပြီးတောက်တယ်ဆိုရင်ဒီအိမ်လိုက်တာမျိုးလုံးပို့၆သွားတာတွေတော့ဖြစ်တယ်အဲအကြောင်းမို့လို့ပေးရမလားမပေးရဘူးလားဆိုတော့လူအဲ့ဒါလိုကြည့်ပြီးပေးရတာပေါ့နော်ဒါကတော့အဓိကပါအဲဒီအခါမှမှဒီအလာကြီးမှာပို့ဆိုးတယ်ပို့ဝင်တယ်ဒါမျိုးဆိုရင်တော့ဆရာဝန်ကလူအရင်ပို့သက်စီကိုစီးပိုက်လို့ခေါ်တယ်ဒီကော်တီဆုံးစီးတွေကျွန်တော်လည်းပေးတတ်တယ်အဲ့ဒါတွေလည်းစီးရည်အနေနဲ့ ကျွန်တော်ကမြလုံးတဝိုက်ဒီအတွက်ရအလာဂျီဖြစ်တယ်အဲ့နေရာတွေမှာပါရာနာတွေမတည့်တာတွေဖြစ်နေတယ်ဆိုရင်တော့လိမ့်စေခရင်လေးတွေကိုအဓိကပေးတယ်အဲ့အိမ်မှာမှာတခါမြလုံးကပန်းလွှာတဲ့နေရာဖြစ်တဲ့ကြောင့်မလို့ပြီးတဲ့ဆီကပျော့ဆုံးဖြစ်ရမယ်ဆိုတာကိုပြင်းအားကိုအထူးကယူဆိုင်ပြီးပေးရပါတယ်ပျော့ဆုံးအောင်သုံးရမယ်ညင်လိမ့်ရင်လည်းရဲ့အနေငယ်ပဲနေရာ၃ရက်လောက်ဆိုတက်တာသွား
ရှိရတယ်အဲ့တော့ဒီနောက်ဆုံးကြတော့မှတိတ်ရှာရှာပါမမတုံးတာပါပထိုးသေးတွေကလေလင်းသေးတောက်စင်းနဲ့မရမှဒါမှမဟုတ်လားကြီးတိတ်ဆူရောတော့မှထူးကြတယ်အဲဒါမှမရှာရှာပါမတချို့မျိုးလုံးလာကြီးပြင်ပြင်ဖြစ်နေပြီးတော့လာတော့ကြာကူရတဲ့ဟာမျိုးတွေလည်းရှာရှာပါပါတော့ဖြစ်တတ်တယ်ဗျဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီအချိန်မှန်ပေါ့နော်မျိုးလုံးအလာကြီးဖြစ်တာကရောအချိန်မှန်မျိုးလုံးလာကြီးဖြစ
ကျွန်တော်တို့ဝက်ဘ်ဆိုက်နဲ့ဖေ့စ်ဘွတ်နဲ့ဒီကျင်းပဲအဲ့ဒါကြတော့သူ့ကိုအလားကျေပြန်လုံးရောက်နာလို့ခေါ်တယ်အလားကျေကွန်ဂျန်ဒီဗိုက်ဒစ်ပေါ့နော်မြေသားအဖြူနေရာမှာရောက်အောင်လားအလားကျေကြောင့်ဘာကြောင့်လဲဆိုအဲ့ဒါတွေကများသောအားဖြင့်တစ်ပင်တို့မျက်ပင်တို့အပင်မျိုးစုံရဲ့ဝုံမုံကြီးကြောင့်ဖြစ်တာဗျပင်ဆိုတာကရာသီကြိမ်လိုက်ဝုံမုံကူးတာပေါ့အဲကူးတဲ့အချိန်ကျရင်
ောက်အဲ့ဒါကမျိုးလုံးနဲ့ဝင်သွားရင်အဲ့မှာအလာကြီးဖြစ်တာပဲဒါမှမဟုတ်အဲ့လိုမျိုးဖြစ်တဲ့အချိန်ဆိုရင်အဲ့လိုဝုန်းဝုန်းကူးတဲ့အချိန်ကိုပြင်းနေကြတဲ့အချိန်ဆိုရင်မျိုးလုံးကာကွယ်ပေးဖို့လိုတယ်ဒါမှမဟုတ်ဖြစ်တဲ့အချိန်ဆိုရင်ပြင်ထွက်တာလျှော့တာမျိုးလို့နောက်တစ်ခါနေကမျက်မှန်တက်တာမျိုးလို့နေကမျက်မှန်ဆိုရင်ခက်ကြီးကြီးပေါ့ဗျာအပေါ်အောက်ရောမျိုးလုံးတော့ကိုကောင်းကောင်းလေးအုပ်တဲ့နေကမျက်မှန်တက်တာမျိုးလို့အဲ့လိုမျိုးလုပ်ပြီးတော့ရှောင်ကျဉ်လို့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီမျိုးလုံးအလာကြီးပေါ့နော်ဓာတ်မတည့်လို့ရရနာဖြစ်လာပြီဆိုလို့ရှိရင်ဒီဖြစ်တာနေသွားအောင်ဒါမှမဟုတ်လို့ရှိရင်လည်းဖြစ်ပြီးတော့ပြန်မဖြစ်အောင်ပေါ့ဆရာနော်လုံးနေနေနီလန်းနေရောရှိလားဆရာကြီ
းရှိပါတယ်သူကကိုကတော့စုံတော့လို့မျိုးမျိုးလုံးဖွင့်ပြီးတော့စိတ်ကိုဖွင့်ပြီးတော့စူးစူးဆန်းဆန်းလေးနဲ့နေရမှာပေါ့နော်အိမ်ထဲမှာဖြစ်တတ်တဲ့ဟာရှိတယ်ပရမလည်းပြောခဲ့တယ်ပုံမုံလေးအမုံလေးတော့မိုးလို့ခေါ်တယ်အိမ်တွင်းမှာမှုလေးတွေဥမာနိုင်ရန်လေးဆူဆွတဲ့နေရာတွေမှာမှုလေးတွေရှိတယ်နောက်တစ်ခါတည်းအိမ်မွေးတိရစ္ဆာန်လေးအမုံလေးအမွေးလေးသေးလေးအဲ့ဒါတွေကဖြစ်တတ်တယ်ဒါမှမဟုတ်ဆိုရင်တချို့ဆိုရင်အဲ့ဒါတွေနဲ့ဆိုရင်ဖြစ်တာပြတ်တော့ပြဲလိုက်ပြောင်းလိုက်ပြဲလိုက်ပြောင်းလိုက်ဖြစ်တယ်အဲဒါမှမဟုတ်ခွေးရီကြောင်တွေကိုဆိုရင်ဖက်တာတို့နန်းနာတို့အိတ်ခမ်းထဲမှာခေါ်တိတ်တာတို့အဲ့ဒါမျိုးလေးတွေကိုရှောင်သိနေဗျလေဒိဆန်ကိုကင်ပြီးလက်ကအထမင်းပို့မိတာတဲ့အတွက်ကိစ္စံကိုကင်ပြီးလက်ပြန်ဖေးရမယ်နောက်တစ်ခါကိုကြီးတွေပါရင်းနဲ့ကင်ပြီးပါပြီးအဝတ်အစားတွေကိုလည်းမှန်မှန်လေးပေးရမယ်နောက်လိမ့်နဲ့မိတ်ကတ်တွေအလောက်ကုန်နေကြောင်းဖြစ်တဲ့တွေဆိုရင်လည်းအဲ့ဒီပစ္စည်းတွေကိုလဲပေးရမယ်ဥမာတိုးပတ်ဆိုရင်လည်းလဲပေးရမယ်အဲ့ဒီမျက်တောင်ကော့စည်းတွေပါလေးတွေဆိုရင်လည်းလဲပေးရမယ်သူများနဲ့ဒါရှယ်သုံးလို့မရဘူးနောက်တစ်ခါပုံမှုနေကြောင်းလို့လာကြည့်ဖြစ်တဲ့ချင်းနဲ့ဆိုရင်တော့ဒီပေးရခင်းနေကောင်းစုတီဆောင်တွေကိုဒါမှန်မှန်လဲပြရမယ်ရည်နှင်းနဲ့ပြုတ်လျော်เนาะတမ်းမြင်ကိုရည်သားအဝတ်နဲ့မော့ပလုပ်တယ်ခေါ်တော့မှန်မှန်တိုက်ပြရမယ်တန့်ရှင်းလုပ်ပြရမယ်ဒီပစ္စည်းလဲတာမျိုးမလုံးနဲ့ဒီပစ္စည်းလဲရင်ဖုံနေအမှုန်နေလွင့်နေပူဆိုးတတ်တယ်အဲ့တော့တိတ်သွားအောင်လို့ရည်ပန်းတိုက်တာမျိုးကကောင်းတယ်အဲ့လိုမျိုးအနေနဲ့တန်းတိုက်ပြရမယ်မှန်မှန်လုပ်ပြရမယ်နောက်ဆုံးကတော့အဲ့မိုးပေါ့အဲ့မိုးဆိုတဲ့ဥစ္စာလည်းအပြည့်များတယ်ဒါကကိုကမသိဘူးပေါ့နော်ဥမာကမုန်းပင်ကြီးကိုကအိမ်ထဲမှာစိုက်တယ်ဆိုရင်ဂျီလောင်းတယ်ဂျီလောင်းတဲ့အခါမှာဆူဆူမှုကရှိနေပြီးတော့အပြင်အဲ့မှာအိမ်ထဲမှာလေးတွေရှိနေတတ်တယ်ဆိုပြန်တဲ့နေရာတွေမှာရှိနေတတ်တယ်အဲ့တော့အဲ့လိုမျိုးဟိုနောက်တစ်ခါအစားအသောက်တွေမှာပိုတင့်ရင်တွေ့ရတယ်လို့မျိုးပေါ့ဗျာအဲ့မှုလေးတွေရေချိုးကန်းတွေမီးဖို့ဘေးစင်အဲကွန်ဆရာတွေမှာတွေ့ကပ်နေတတ်တယ်အဲအဲ့လိုမိုးရစီလိုမျိုးဆူလိုက်ချောင်းလိုက်ချင်းကြရင်ပူဆိုးရတောင်းမလို့အဲ့လိုအချိန်ကြရင်တန့်ချင်းကိုခါတိုင်းတဲ့အချိန်များများပူလုပ်ပေးရမယ်နောက်အဲကွန်စကားတွေမှာဆိုရင်ဒီမှုမဝင်တဲ့လေဆေးစကားတွေပြောင်းတက်ပေးရမယ်အဲ့လိုမျိုးဆိုရင်တော့ပို့ပြီးတော့ကောင်းပါလေပြန်ဖြစ်တာကိုလည်းရော့နိုင်ပါလေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ဦးဝင်းမင်းရဲ့ဂျမားရေကန်နာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတော့တိုင်းရင်သတင်းလွှာအစီအစဉ်အလှည့်ရောက်လာပါပြီတိုင်းအခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်တာဖြစ်ပါတယ်
sin tin set twa me tan yin tadin lwa ga chu so ba de myama nangan tawan tan yin da lu myo su ri ni thain ja de ayat de ta ri ma phit pyet ni de phit pyet twi ne tan yin da ri ye atan twi ko thin hat tin set tha ra phit ba de
mingla ba shin jama ga a mi ba ဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်တွေမျိုးမှာရောက်ရှိနေတဲ့စစ်ပေးရှောင်တွေကိုနေရက်ပြန်ဖို့အစိုးရဘက်ကဖိအားပေးနေပေမဲ့စစ်ရှောင်တွေနေရက်မပြန်ရဲသေးပါဘူး။ကရင်ပြည်နယ်မြဝတီမြို့မှာတရားသူကြီးတဦးကိုရင်တိုက်ခံရသူမိသားစုနဲ့အတူဒေသခံတချို့ကဆန္ဒပြခဲ့တယ်ဆိုတာနဲ့ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ပြစ်ခတ်တိုက်ခိုက်မှုရစဲဖို့ကြေညာချက်ထုတ်ပြန်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတိုက်ပွဲတွေကြောင့်နေရစွန့်ခွာလာပြီးစစ်တွေမြို့မှာခိုလုံခိုရောက်ရှိနေတဲ့သူတွေကိုအစိုးရဘက်ကနေရပြန်ကြဖို့ဖိအားပေးနေပေမဲ့တိုက်ပွဲတွေဆက်လက်ရှိနေသေးတဲ့အတွက်နေရပြန်ဖို့မရဲသေးဘူးလို့ဒုက္ခသည်တွေကပြောပါတယ်စစ်တွေမြို့အမျိုးသားဘုန်းတော်ကြီးကျောင်းမှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုခရိုင်တုဦးစီးမှုကဘူးဒီတောင်နဲ့ရတိတောင်မြို့နယ်ကဒုက္ခသည်စခန်းတွေကိုပြန်လွတ်ပေးဖို့ကျောင်းထိုင်ဆရာတော်ကိုဖိအားပေးပြောဆိုခဲ့ပေမဲ့ဆရာတော်ကဒုက္ခသည်တွေကိုအတင်းအဓမ္မပြန်ခိုင်းမှာမဟုတ်ဘူးလို့မိန့်တော်မူပါတယ်အဲ့ဒီဒုက္ခတွေဟာရတေးတောင်မြို့နယ်ခရုချောင်းရကောင်းချောင်းအောင်သာစီဇေယျမြိုင်စတဲ့ရွာတွေနဲ့ဘူးဒီတောင်မြို့နယ်စီတောင်တိုင်းတပုတ်တပြေစိတ်စတဲ့ရွာတွေကဖြစ်ကြပြီးကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်စုစုပေါင်း100ခန့်ကစစ်တွေမြို့ကအမျိုးရာဘုန်းတော်ကြီးကျောင်းနဲ့ခရုချောင်းဘုန်းတော်ကြီးကျောင်းတွေမှာခိုလုံနေကြတာဖြစ်ပါတယ်သူတို့တွေဟာမိမိဒေသမှာတိုက်ပွဲတွေကြောင့်နေ့စဉ်စားတောက်ရေးနဲ့သွာလာရေးတွေအခက်အခဲရှိနေတဲ့အတွက်အခုလိုစစ်တွေမြို့ကိုရောက်ရှိခိုလုံလာကြတာဖြစ်ပါတယ်
ကရင်ပြည်နယ်မြောက်ဒီမြို့ကရင်တိုက်မှုတစ်ခုမှာတရားသူကြီးချမှတ်ထားတဲ့မှုကပြင်းမှုပြစ်ဒဏ်နဲ့မညီမျှလို့ဆိုပြီးရင်တိုက်ခံရသူမိသားစုနဲ့သူဒေသခံတချို့ကနေမြို့နယ်တရားရုံးမှာဒီလ14ရက်နေ့ကခြေသက်ဆန္ဒထုတ်ပေါ်ခဲ့ပါတယ်ပြီးခဲ့တဲ့2018ခုနှစ်ကမြောက်ဒီမြို့အာရှလမ်းမမှာရင်တိုက်မှုကြောင့်တေဆုံးသူတဦးနဲ့မျက်စိကွယ်သွားသူတဦးဖြစ်တဲ့ရင်တိုက်မှုမှာတရခံရင်မောင်းသူကိုတရားရုံးကနေထောင်ဒဏ်တစ်နှစ်ကျော်တာချမှတ်ခဲ့တဲ့အတွက်ကျေနပ်မှုမရှိလို့ဆန္ဒထုတ်ပေါ်တာဖြစ်တယ်လို့ရင်တိုက်ခံရမှုကြောင့်မျက်စိနှစ်ဖက်ကွယ်သွားတဲ့စောစိုးမြစ်ကပြောပါတယ်မြောက်ဒီမြို့အာရှလမ်းမနေရာဟာမကြာခဏရင်တိုက်မှုရှိနေပြီးအခုရင်တိုက်မှုဟာလည်းတရခံဘက်ကတေစီလိုတဲ့ဆန္ဒမပါတဲ့အတွက်ထိုက်တဲ့ပြစ်ဒဏ်တာချမှတ်တာဖြစ်တယ်လို့မြောက်ဒီမြို့တရားလူကြီးဦးဝေစင်မန်းကဆိုပါတယ်မြတ်တဲ့တရားစီရင်မှုဖြစ်ပေါ်ရေးအတွက်နေနဲ့သူတွေကိုပြန်လည်ငှက်ညာရေးမြတ်တာမှုမရှိတဲ့တရားစီရင်သူများအလိုမရှိဆိုပြီးကြေးကြော်တန်300နဲ့တူလူ60ခန့်ကဇာနာထုတ်ပေါ်တာဖြစ်ပါတယ
်။မွန်ပြည်နယ်အတွင်းကရက်ွက်ကြေးရွာတွေမှာတောက်သုံးရေရရှိရေးအတွက်2018-2019ဘဏ္ဍာရေးနှစ်မှာပြည်내အစိုးရကရန်ပုံငွေ7,100,000သုံးစွဲခဲ့တယ်လို့မေလ14ရက်နေ့ကရေရရှိရေးနဲ့ပတ်သက်တဲ့တည်င်းစာရှင်းလင်းပွဲမှာပြည်내အစိုးရအဖွဲ့ကပြောပါရယ်သုံးစွဲခဲ့တဲ့7,100,000ဟာဂျေးလက်ဒေတာရေရရှိရေးရန်ပုံငွေကနေ 2018-2019 ဘဏ္ဍာရေးနှစ်မွန်ပြည်내အစိုးရအဖွဲ့ရဲ့ကယ်ဆယ်စောင့်ရှောက်ရေးနဲ့ပြန်လည်နေရာချထားရေးငွေစည်းင်းခေါင်းစဉ်အောက်ကနေခွဲဝေချထားတာဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကရှင်းပြပါရယ်ဧပြီလကစပြီးတောက်သုံးရေရှားပါမှုဖြစ်ပွားခဲ့တဲ့မြို့နယ်10မြို့နယ်ကရက်ွက်ကျေးရွာတွေကိုတောက်ရေသုံးရေတွေဖြန့်ဝေပေးမှုလှုပ်ဆောင်ခဲ့တယ်လို့လည်းပြည်နယ်အစိုးရကရှင်းလင်းခဲ့ပါရယ
်မွန်ပြည်တပ်ပါတီ NNSP ဦးဆောင်တဲ့မူရေးဆေးဆွဲကုသရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်စီမံချက်မှာမွန်တန်ကတော်တွေလူမှုဖွဲ့စည်းတွေနဲ့လူထုတွေစတဲ့ကနအသီးသီးကနေပြီးအလုံးပူပေါင်းပါဝင်စေလိုတယ်လို့မော်ရဖက်လူမှုဖွဲ့စည်းကောင်းဆောင်မင်းအောင်သူကပြောပါတယ်ရေးမြို့နယ်ဝယ်စင်ကျေးရွာနီးမှာရှိတဲ့ဒေကွန်စောမှာမူရစီဆွဲကုသရေးနဲ့ပြန်လည်စုဆောင်ရေးစခန်းတစ်ခုတည်ဆောက်အောင်တဲ့ဖော်နေပြီးမွန်တန်ကတော်တွေမွန်ပြည်တပ်ပါတီမွန်မျိုးရန်ညီညွတ်ရေးပါတီမွန်လူမှုဖွဲ့စည်းတို့ကနေပြီးခဲ့တဲ့မေလ10ရက်နေ့အစည်းအဝေးတရကျင်းပခဲ့တာဖြစ်ပါတယ်ပြန်လည်ထူထောင်ရေးစခန်းဆောက်လုပ်ပြီးရင်ရှေ့ဆက်လုပ်ငန်းတွေဖြစ်တဲ့အသိပညာတပ်ပညာတွေတင် जा ပေးဖို့စေပြတ်ဖို့ထိန်းသိမ်းသွားဖို့စတဲ့အလုပ်တွေရည်ရည်တည်တတ်အောင်ကဏ္ဍအသီးသီးကအလုံးပူပေါင်းဝိုင်းဝန်းကူညီဖို့လိုတယ်လို့မင်းအောင်ထူးကပြောပါတယ
်။ရှမ်းပြည်နယ်ရှေ့ပိုင်းအထူးဒေသလေးမိုင်းလားမှာနှစ်30ပြည့်ငင်းချိုင်းပွဲတော်ကျင်းပသွားမှာဖြစ်ပါတယ်။လာမယ့်ဇွန်လ30ရက်နေ့မှာပွဲတော်ကျင်းပမှာဖြစ်ပြီးအစိုးရတပ်မတော်လွတ်တော်နဲ့ရှမ်းပြည်နယ်အစိုးရကိုပါဖိတ်ကြားမှာဖြစ်ကြောင်းမိုင်းလားတပ်ဖွဲ့ရဲ့ပြန်ကြားရေးဌာနမှဖော်ပြထားပါတယ်။မိုင်းလာတပ်ဖွဲ့ဟာ1989ဇွန်လ30ရက်နေ့ကအစိုးရတပ်မတော်နဲ့ငင်းကြဲရေးရယူခဲ့ပါတယ
်အခု သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စစ်ရေးပဏိပခဖြစ်ပွားနေတဲ့ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့တောင်ပိုင်းနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ပြစ်ခတ်တိုက်ခိုက်မှုရစဲကြောင့်ပူပေါင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။နေမြေစိုးမိုးရဲ့အငင်းပွားမှုတွေကြောင့်လာနေချီတိုက်ခိုက်ခဲ့ကြတဲ့ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ကြားပြစ်ခတ်မှုရပ်တန့်နိုင်အောင်ဘယ်လိုမျိုးဆွေးနွေးခဲ့ကြပါသလဲ။ရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားကြမလဲဆိုတဲ့အကြောင်းနမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်။
RCSS နဲ့ SSPP တို့ပူးပေါင်းပြီးပြစ်ခတ်တိုက်ခိုက်မှုရစဲကြောင်းအချက်၄ချက်ပါတဲ့ကြေညာချက်တစ်စောင်ကိုမေလ၁၇ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ဒေသခံလူထုနဲ့တန်ဃာတော်တွေတောင်းဆိုချက်အရနှစ်ဦးနှစ်ဖက်ဆွေးနွေးပြီးအပြည့်ရဖို့သဘောတူညီကြောင်းထာဝရအပြည့်ရသွားနိုင်ရေးအတွက်တစ်ဖက်နဲ့တစ်ဖက်မကြာခဏတွေ့ဆုံဆွေးနွေးသွားမှာဖြစ်ကြောင်းပါရှိပါတယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ရဲ့အတွင်းရေးမွနစ်ဘုံမူကြီးဆိုင်ငန်းကနောက်ဆုံးတက်ဖွဲ့ရဲဖြစ်သွားအောင်ပူးပေါင်းနိုင်တဲ့အထီးကြိုးပမ်းသွားမယ်လို့ရှမ်းဘာသာနဲ့အခုလိုပြောပါတယ်
။အန်ဟောက်ကောင်ဒီဟုတ်ကနန်မန်ဒီမီလိုက်ခါခနန်ကောဟောက်ကော
ကျွန်တော်တို့အစင်းစင်းထပ်ပြီးတော့တွေ့ဆုံဆွေးနွေးသွားမယ်။အလူတဘောနဲ့လည်းဆွေးနွေးသွားမယ်။တရားဝင်နီးနဲ့လည်းဆွေးနွေးမယ်။နှုတ်နှစ်ဖက်လုံးကဆွေးနွေးရေးကော်မတီဖွဲ့ထားပြီးသားကော်မတီချင်းချင်းဆွေးနွေးမယ်။ပြီးရင်တစင်ထပ်တက်ပြီးတော့ပဟိုနဲ့ပဟိုပေါ့။ပြီးရင်ဌာနချုပ်အစင်းပေါ့။နောက်ဆုံးကျွန်တော်တို့နှစ်ဖက်ကနေတစ်ဖက်တည်းဖြစ်အောင်ပူးပေါင်းနိုင်တဲ့အထီးကျူစားသွားမယ်လေ
။ထာဝရအပြည့်ရနိုင်ရေးစီသွားနိုင်ဖို့အတွက်ပြစ်ခတ်မှုရစဲရေးထိမ့်သိမ့်နိုင်ဖို့ကနှစ်ဦးနှစ်ဖက်ပြဿနာဖြစ်စေမဲ့အရေးအသားအပြောဆိုရေးအထူးတတိထားရမယ်လို့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ရဲ့အတွင်းရေးမွန်းနဲ့ဒုဗိုလ်မှူးကြီးဆိုင်စုကရှမ်းပါတာနဲ့အခုလိုပြောပါတယ်
ကျွန်တော်ကအန်မွန်ကန်ဒီဖုံကန်ဟက်အန်မွန်ကန်နဲ့တကြကန်စီဟက်ဒီကွမ်က
ကျွန်တော်တို့နှူးနှစ်ဖက်ကြားတူညီမှုတွေပေါင်းပြီးလှုပ်သွားမယ်မတူညီတာတွေကိုလည်းကိုနီကိုဟန်နဲ့လှုပ်သွားမယ်အချင်းချင်းလည်းဆွေးနွေးသွားမယ်တစ်ဖက်နဲ့တစ်ဖက်ပုတ်ခတ်ခဲ့ရဲ့ရေးသားတွေမရေးကြဖို့အဲ့ဒါအရေးကြီးတယ်လေ
မတ်လ19ရက်တီဘောမြို့နယ်တွန်ကျန်းကျေးရွာမှာတိုက်ပွဲဖြစ်ပွားတဲ့နေ့ညနေပိုင်းနှူးနှစ်ဖက်လုံးပြစ်ခတ်မှုရက်စဲပြီးတပ်တွေစစ်မြေပြင်ကနေတတ်ဆုပ်ပေးကြဖို့နှစ်ဖက်ခေါင်းဆောင်ကအမိန့်ထုတ်ပြန်လိုက်ပြီးအဲ့ဒီညနေပိုင်းတိုက်ပွဲရက်စဲသွားခဲ့ပါတယ်သို့ပေမဲ့နောက်တနေ့မှာပဲနမ်တူမြို့နယ်ဘက်မှနှစ်ဖက်တပ်ပြန်လည်ပစ်ခတ်ခဲ့ကြပါတယ်စစ်တပ်အပြင်ထံခန်းစားခဲ့ရတဲ့တီပေါ်မြို့နယ်တွန်ကျန်းဒေသခံစိုင်းဝီကတော့ရှမ်းတပ်အပြစ်ရက်တဲ့အပေါ်ဝန်းတာကြောင့်အခုလိုပြောပါတယ်
တိုက်ပွဲကတကယ်ရရင်တော့တိုက်ကောင်းတာပေါ့ဗျမဟုတ်ရင်အခွင့်အရေးယူပြီးတော့စစ်ရင်အားတွေတိုးချဲ့နေမယ်ဆိုရင်တော့တိုက်ပွဲပြန်ဖြစ်မှာပဲနှစ်တက်ကိုတက်ထဲဖြစ်အောင်လှုပ်နိုင်တော့ကောင်းဆုံးပေါ့ဗျာပြဿနာလည်းရှိတော့မှာမဟုတ်ဘူးတို့ရသားတွေလည်းခွန်များများမဆောင်ရတော့ဘူးပေါ့အဲ့လိုသာမဟုတ်ရင်တော့ဒီလက်နဲ့ကင်တက်ဖွဲ့တဲ့ကြားမှာကျွန်တော်လူထုကမွေးပြကြနေပြီဗ
ျရှမ်းပြည်မြောက်ပိုင်းတီဘောကြောက်မဲနမ်တူမြို့နယ်တွေမှာ2018နှစ်နောင်ပိုင်းကလေးကစပြီး2019မတ်လအထိ RCSS နဲ့ SSPP တို့အကြတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပြီးဒေသခံလူထုထောင်နဲ့ချီစစ်ဘေးရှောင်ခဲ့ရပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်အောင်တပြေနှစ်ကရင်ကျေးရွာချင်းဆက်လန်းတိဆောက်ရေးတင်နာမခေါ်ပဲလုတ်ပိုင်ခွင့်ချပေးတဲ့အပေါ်ပြည်နယ်ဝန်ကြီးချုပ်နဲ့ရခိုင်ဝန်ကြီးဟောင်းတို့ကြားအမြင်ကွဲလွဲမှုတွေရှိနေပါတယ်။ဝန်ကြီးချုပ်ကတော့နိုင်ငံတော်အတိုင်ပင်ခံရဲ့နှုတ်မိတ်နဲ့လုတ်ပိုင်ခွင့်ကိုချပေးတာဖြစ်တယ်လို့ပြောဆိုပေမဲ့ဝန်ကြီးဟောင်းကတော့မွန်ဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်နဲ့လုတ်တာလို့လွတ်တော်အတွင်းတရားဝင်ထုတ်ဖော်ပြောကြားခဲ့ပါတယ်။တင်နာခေါ်ယူခြင်းမရှိဘဲ SMD ကုမ္ပဏီကိုလုတ်ကင်ခွင့်ပြုခဲ့တဲ့အပေါ်အုတ်ချုပ်ရေးပိုင်းကစစ်ဆေးရမယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်။မိကလျာမွန်ကလည်းစူးစီးတင်ဆက်ပေးထားပါတယ
်။ဝန်ပြည်နယ်ဘက်ဆောင်ဖို့ပြည့်ရေးအကောင့်ထဲဖော်နေတဲ့ရေးမြူနယ်တပြေးရွာတစ်ကိုဆက်တွေ့တဲ့အောင်တပြေးနှစ်ကရင်ကျေးရွာချင်းဆက်လန်းတိဆောက်ဖို့အတွက်နိုင်ငံတော်ခွင့်ပြုငွေစက်တန်ပေါင်း1000ကိုတင်နာမခေါ်ဘဲနဲ့ဆောက်တီးမြန်မာ Development Company Limited ကိုလောက်ပိုင်ခွင့်ပေးလိုက်တဲ့ကိစ္စဟာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆောင်ကိုတိုင်ဆုံးဖြတ်ခဲ့တာလို့ပြည်နယ်လျှက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဟောင်းဦးမင်းထင်အောင်ဟန်ကထုတ်ဖော်ပြောဆိုလိုက်ပါတယ်
။ဒီလုပ်ငန်းကိုတင်နာမခေါ်ဘဲနဲ့ဥစိတ်ဝန်တို့ကုမ္ပဏီကိုပေးလိုက်ရင်တော်တော်ကြရင်ကျွန်တော်ဘလူတွေရှင်းကြမယ်ရှင်းပြလို့မတတ်တော့ဘူးလေ။နောက်ပြီးတော့ဗန်တိုင်းလှုပ်ထုံလုံးကြီးရလဲတင်ရတရားကြော်နေတင်တာခေါ်ရမှာ။အရေးပေါ်ပြီးသာမလို့ဌာနကိုပြီးလှုပ်တဲ့တမျိုးပေါ့။အခုဟာအဲ့လိုကြီးဓာတ်လိုက်ပြီးတဲ့ဟာမသိဘူးပေါ့နော်။ဒါမသိဘူးဆိုတော့ဆရာစိတ်ကျွန်တော်တော့အဲ့မှာနည်းနည်းစိတ်ဆိုးဟန်တူပါတယ်။သူဘူးနဲ့လှုပ်ပြီးတော့ဒါလည်းသူတောင်းဝင်ယူတယ်တဲ့တွတ်တော်ဘူးလေ။ဒီကိစ္စကိုတောင်းဝင်ယူတယ်တဲ့တွတ်တော်ကိစ္စလည်းသူရှင်းမယ်တဲ့။ဘာညာပြောပြီးတော့သူဒါဆုံးဖြတ်ခဲ့တာ
။ကျင်းပပြီးစီးခဲ့တဲ့မွန်ပြည်နယ်လှုပ်တော်စည်းဝေးမှာမွန်ပြည်နယ်ဝန်ကြီးချုပ်ကအောင်တပြေနှစ်ကရင်လန်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အဆန်းစုကြည်ရဲ့နှုတ်မိတ်နဲ့တင်နာမခေါ်ဘဲဆောင်ရွက်တာလို့ပြောဆိုခဲ့တဲ့အပေါ်ဝေဖန်မှုတွေမျိုးမျိုးထပ်ပေါ်လာပြီး ဒေါင်ဆန်းစုကြည်ဟာနှောက်မိုက်နဲ့ဒီလိုညွှန်ကြားချက်မျိုးပေးမဲ့ပုဂ္ဂိုလ်မျိုးမဟုတ်တဲ့အတွက်ဒီကိစ္စကိုလွှတ်တော်မှာဖော်ထုတ်တင်ပြခဲ့တာလို့ပြည်내လွှတ်တော်ကိုယ်စားလှယ်ဦးမင်းထင်အောင်ဟန်ကခုလိုဆက်ပြောသွားပါတယ်
ကျွန်တော်တာမီနာနဲ့လည်းဘာမှဆိုင်ဒါကျွန်တော်ခေါင်းဆောင်ဒါမျိုးမဟုတ်တဲ့ကျွန်တော်ညွှန်ကြားချက်လည်းတသက်လုံးပေးမဲ့လူလည်းမဟုတ်ဘူးတခါမှလည်းပြီးခဲ့မဟုတ်တဲ့ဟာကိုမဟုတ်မှသိအောင်ဆိုပြီးတော့ကျွန်တော်ကဒါလွှတ်တော်မှာတရားဝင်တာပြောတာဖြစ်ပါ
အခုလိုကျင်းရွှေချင်းဆက်လမ်းဖောက်လောက်ဖို့စက်တန်းတထောင်ကိုတင်နာခေါ်ယူခြင်းမရှိဘဲ SMD ကုမ္ပဏီကိုလောက်ပိုင်ခွင့်ပြုခဲ့တဲ့အပေါ်မှာအောက်ချုပ်ရေးပိုင်းကပဲစစ်ဆေးရမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွတ်ကအခုလိုပြောပါတယ်
။သူရရတာလောက်ကုန်လို့နေနေလို့ဒီကျင်းကိုစစ်ဆေးလို့ရပါလိမ့်မယ်။တော့အောက်ချုပ်ရေးပိုင်းရတယ်ဘယ်လိုပြောင်းချချက်ရှိလဲဆိုတော့ကျွန်တော်တို့မသိပါဘူး။အဲ့တော့ကျွန်တော်တို့ဒီအတွက်ကတော့မှတ်ချက်ကျွန်တော်မပေးချင်ပါဘူး။
နိုင်ငံတော်သမရယုံရဲ့တင်နာဆိုင်ရာညွှန်ကြားချက်တင့်မြင့်ဆောင်2019အရကြက်ဆယ်တန်းအထက်လုပ်ငန်းတွေကိုညွှန်ကြားချက်မှာဖော်ပြထားတဲ့စီမင်းစည်းကမ်းတွေနဲ့အညီတင်နာခေါ်ယူရမှာဖြစ်ပါတယ်ရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြားရမှာပါရှင်။
စစ်တွေမြို့မှာခလုံးဖို့ရောက်ရှိနေတဲ့စစ်ရှောင်းတွေကိုနေရပြန်ဖို့အစိုးရကဖိအားပေးနေပေမဲ့စစ်ရှောင်းတွေအနေနဲ့နေရပြန်ဖို့မရဲသေးပါဘူး။ကရင်ပြည်နယ်မြဝတီမြို့ကရင်တိုက်မှုတစ်ခုမှာတရားသူကြီးအမိန့်ချမှတ်တဲ့အမှုဟာပြစ်မှုပြစ်ဒဏ်နဲ့မညီမျှလို့ဆိုပြီးရင်တိုက်ခံရသူမိသားစုနဲ့အတူဒေသခံတချို့ကမြို့နယ်တရားရုံးမှာခြိတက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီပ
ါ။တိုင်းချေဆိုင် FIFA ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ။ VO ရထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VO ရဲ့ပေးစာကဏ္ဍမှာတေးသချင်းတောင်းညင်နေဆိုရင်တော့စာရေးသားရမယ့် email လေးစာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လေးစာက voa မြန်မာဝိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ညနေပိုင်းထုတ်လွှင့်မဲ့ voa အစီအစဉ်တွေကိုလိုင်းနိုမီတာ71925ရူမှာဖမ်းယူနိုင်ပါမယ်။အခုတော့သတင်းချင်းချုပ်ကိုကိုကျော်အောင်လွင်ကပြောပြပေးမှာပါ။
အမေရိကန်ပြည်ထောင်စုရဲ့လူမှုကြီးကြရေးစနစ်တစ်ခုလုံးကိုအောက်ခြေကအစပြုပြင်မှုသမ္မတ်ထရမ့်ကသူ့ရဲ့အစီအစဉ်တရားကိုမနေ့ကကန့်လန့်လိုက်ပါတယ်။အခုသူ့ရဲ့ကန့်လန့်တဲ့အစီအစဉ်လူမှုကြီးကြရေးအစီအစဉ်ကမျက်မျက်တာတာလည်းရှိမယ်၊ခက်လည်းမီမယ်၊တရားဝင်မှုလည်းရှိရမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီအစီအစဉ်ကိုလွှတ်တော်ကနေတည်ပြုချက်ရနိုင်မှုတော့အခွင့်အလမ်းကတော်တော်နည်းနေတာပါ။အမေရိကန်ကိုလာဖို့ကန့်ဆန်းမဲ့စနစ်နဲ့လှုပ်ဆောင်တာဟာအမေရိကန်ကိုတကယ်ကြိုးကျေးဇူးပြုနိုင်မဲ့ရည်သွေးရှိတဲ့လူတွေရဲ့အခွင့်အလမ်းကိုပိတ်ဆို့သလိုဖြစ်နေလို့သမ္မတ်ထရမ့်ကဆိုပါတယ်။ပုံပြီးပညာတတ်တဲ့သူတွေ၊လောက်ရေကိုင်ရင်မြန်မာတဲ့သူတွေကိုအမေရိကန်ကိုရောက်လာဖို့သမ္မတ်ထရမ့်ကလိုလားနေတာပါ။ IS စစ်သွေးကြွအဖွဲ့ကပါကစ္စတန်နိုင်ငံအတွင်းကနယ်မြေတစ်ခုကိုသူတို့ရဲ့ကြောတောက်နောက်ခံနယ်မြေဖြစ်ကျင်ညာလိုက်ပါတယ်။အိန္ဒိယအုပ်စိုးမှုအောက်မှာရှိတဲ့အငင်းပွားကက်ရှမီးယားဒေသတွင်တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပြီးတော့ IS အဖွဲ့ကအခုလိုတတ်မှတ်လိုက်တာဖြစ်ပါတယ်။အဲ့ဒီဒေသဟာကြမ်းဖက်မှုတွေထူပြောတဲ့ဘလူချီစတန်နယ်မှာရှိပြီးတော့အာဖဂန်နဲ့အီရန်နယ်စပ်လည်းဖြစ်ပါတယ်ဘလူချီခွဲထွက်ရေးအုပ်စုတွေအခြေစိုက်တဲ့ဒေသလည်းဖြစ်ပါတယ်ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံအကြားအရာရှိကြီးဆင့်ပထမဆုံးအဆင့်ပထမဆုံးအကြိမ်ဆွေးနွေးပွဲကိုဘယ်ဂျီယံဘရပ်ဆဲလ်မြို့မှာမေလ16ရက်နေ့ကလုပ်ခဲ့ပါတယ်အဲ့လိုတွေ့ဆုံဆွေးနွေးမှုမှာကုန်သွယ်ရေးနှိမ့်ညွှန်းမှုဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးသူသဖြင့်ပြည်လုံးကျွတ်ပြစ်ခတ်ရစဲကိစ္စတွေမှာဥရောပသမဂ္ဂရဲ့အခမ်းအနားရခိုင်နဲ့ကချင်ရှမ်းပြည်နယ်တို့ကအိုးအိမ်ဆွန်ခွာထွက်ပြေးသူတွေရဲ့အခြေအနေဆက်လက်အကြောင်းအရာအများပြားကိုဆွေးနွေးကြကြတယ်လို့မေလ16ရက်နေ့ကထုတ်ပြန်တဲ့ပူရဲကျင်ရချက်ထဲမှာဖော်ပြထားပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်လင်ပြောပြသွားတာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာတော့ Nashwan Kelly ဖြစ်ပါတယ်။တောက်ကြနေမနက်ဖက်6:00နာရီကနေ90 VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3240 48လိုင်းလန်မီတာ190နဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွဲရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.